ကောဇာသက်ကလေး1380ပြည့်နှစ်တပေါင်းလာကြီးကျော်9ရက်ခရစ်နှစ်2009ခုနှစ်မတ်လ18ရက်အင်္ဂါနေ့မှာစကိုင်းတောင်ယူမြတ်ဆက်ကြကြောင်းတိုင်းရှိတန်ဃာတော်ပါ230ကျော်တို့ရဲ့ထံမောက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ခြင်းရဲ့အကြောင်းရင်းလူတန်းရတဲ့ကုသိုလ်ကောင်းမှုများကိုအလုံးဝမ်းမြောက်မှုမို့တာဓုခေါ်စေနိုင်မှုအတွက်ဘုန်းကြီးရဲ့ရှေးဥစွာဖတ်ကြားပေးပါမယ်။မန္တလေးမြို့စက်မှုဆုံးနှင့်ပြည်ကြီးတကွန်မြို့နယ်မှာနေထိုင်တဲ့ယဟန်ဓမ္မကြီးတော်ဦးကမိမိရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ညက်ကြကြောင်းတိုက်တန်ဃာတော်230ကျော်တို့ဟာအာယုံခါမှာအာယုံစွန်းနေ့လယ်ခါမှာမွန်မြတ်သောဖဲဝဲဘောဇဉ်ဆွမ်းများဆက်ကတူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်230ကျော်တို့အတွက်စာရေးတံပဲဖြစ်နေကြီးမန်းပြီးတော့မာတင်သင်္ကန်းတိစု၅စုံလှူဒန်းခြင်းညက်ကြတန်ဃာတော်235ပါးတို့အားအပါစီသွားလိုက်စီသွားလိုက်တန်တစုံစီအပြင်သွားလိုက်စီသွားလိုက်တန်အစုံပေါင်း235စုံလှူဒန်းခြင်းဓမ္မပူဇာအဖြစ်နဝကံမှာ3000ကျပ်လှူဒန်းခြင်းဓမ္မအီတော်များချင်ရလည်းပဲမင်းညံ့နေရတန်ဃာတော်ရှင်မြတ်235ပါးတို့အားဆေးပစ္စည်းအနေအချင်းဖြော်ရည်များလှူဒန်းခြင်းဓမ္မပူဇာအဖြစ်နဝကံမှာ1000ကျပ်လှူဒန်းခြင်းသာသမီများဖြစ်ကြတဲ့ဦးမြင့်ဆွေဒေါ်ဆွေဆွေဝင်းမိသားစုကနဝကံမှာ1000ကျပ်ဥယူခိုင်ဝင်တော်မြတ်မွန်တွင်မိသားစုကနဝကံမှာ1000ကျပ်ဥတည်ကျော်ဝင်တော်မြင့်မြင့်ခိုင်မိသားစုကနဝကံမှာ1000ကျပ်ကုသိုလ်ပြုပတ်များဖြစ်ကြတဲ့ဓမ္မဤတော်ဧတန်မိသားစုက2000ကျပ်ဥကျော်ရဲအောင်တော်ထာထမိသားစုက2000ကျပ်ဥအောင်ကျော်စွန်တော်မြင့်မြင့်ထေမိသားစုက5000ကျပ်ဥမောင်မောင်တော်ညွန့်ခင်မိသားစုက2000ကျပ်မမြင့်မာဦးက3000ကျပ်ဥွှေနီမိသားစုက3000ကျပ်ဥဝင်းမောင်ဒေါ်ပြင်းစန်းလွင်မိသားစုက3000ကျပ်ဆိုပြီးတော့ကောင်းမှုကုသိုလ်ပြုပတ်နေနဲ့ဝိုင်းဝန်းပြီးတော့လှူဒန်းပူဇော်ကြတယ်။အဲ့တော့ယနေ့ဒကမာကြီးရဲ့မွေးနေ့မှာဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့ကိုပိုင်ပစ္စည်းအစ်စ်အမှန်ဆိုတဲ့တရားကိုဟောပေးပါမယ်။အဲ့တော့ဒီတရားကိုမြတ်စွာဘုရားဟောကြားခြင်းရဲ့ရည်ရွယ်ချက်ကကိုယ်ပိုင်ပစ္စည်းအစ်စ်အမှန်သိသွားပြီဆိုလို့ရှိရင်မိမိတို့နိဗ္ဗာန်မရောက်မချင်းသံသရာခီးမှာဒီဘဝမှာနိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုလို့ရှိရင်ကိုယ့်ရဲ့ပစ္စည်းအစ်စ်အမှန်အကောင်းစားတွေကိုပဲပြုလုပ်ပြီးစုဆောင်မိတတ်ပါတယ်ကိုယ်ပိုင်ပစ္စည်းအစ်စ်အမှန်မသိတဲ့ပုဂ္ဂိုလ်တွေကကောင်းတာတွေရောမကောင်းတာတွေရောအညံ့စားတွေရောဒီလိုသိသိမိတတ်ကြတယ်ဘုန်းကြီးတို့ခရီးသွားမယ်ဆိုလို့ရှိရင်ကြိုတင်ပြီးတော့ဒေခီးမှာဒေပစ္စည်းတွေအသုံးတဲ့တယ်ဆိုရင်မိမိတို့အတွက်အသုံးတဲ့တဲ့ပစ္စည်းတန်ဖိုးရှိတဲ့ပစ္စည်းကိုပဲကျွေးပြီးတော့ခီးသွားတတ်တာယူသွားတတ်ကြတာပဲအသုံးမတဲ့တဲ့ပစ္စည်းကိုယ့်ကိုအန္တရာယ်ပေးမဲ့ပစ္စည်းဝန်လေးယုံသာရှိတဲ့ပစ္စည်းမျိုးကိုဘယ်သူမှယူမသွားတတ်ပါဘူးအဲ့တော့ကိုယ်သွားမဲ့ခီးခြင်းရဲ့အကြောင်းကိုနားလည်တဲ့အခါမှာကိုယ့်ရဲ့အတွက်အသုံးတဲ့မဲ့ပစ္စည်းကိုနားလည်လို့ရှိရင်ဒီလိုပဲရွေးချယ်ပြီးတော့ယူသွားတတ်ကြတာပဲဒီလိုပဲဘုန်းကြီးတို့တန်ត្រာခီးသွားတဲ့အခါမှာဒီဘဝမှာပါရမီမရင့်ကျက်သေးလို့မဉ္ဇဉ်ပူဇော်နဲ့နိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုရင်ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ပြီသွားပြီဆိုလို့ရှိရင်မကောင်းတဲ့အကုသိုလ်ဒုစရိုက်ကံတွေဒါတွေမလုံးဖြစ်တော့မြတ်စွာဘုရားဒီအကျိုးကိုကြည်ရွယ်ပြီးတော့ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ပြီဖို့အတွက်ဟောကြားထားပါတယ်ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ကိုယ့်အတွက်အသုံးတဲ့ပစ္စည်းအစ်စ်မှန်ကိုသိလို့ရှိရင်မကောင်းတဲ့အကုသိုလ်၊သူများတတ်တာ၊သူများဥစ္စာခိုးတာ၊သူတစ်ပါးရဲ့အင်အားတွေကိုဖျက်ဆီးတာ၊မူသားစကားပြောတာ၊တေရက်တောက်တာစတဲ့အကုသိုလ်ဒုစရိုက်အလုပ်တွေဒီကံတွေကိုမိမိကိုယ်ပိုင်ပစ္စည်းအတွက်မယူပြတော့ဒါနသီလဘာဝနာလုပ်တဲ့အခါမှာလည်းပဲအရေးအတွက်တဲ့အရေးအသွေးကိုဦးစားပေးတတ်တဲ့ပုဂ္ဂိုလ်မျိုးဖြစ်သွားနိုင်ပါတယ်ဒီလိုမှနားမလည်ဘူးဆိုလို့ရှိရင်ဒါနပြုလို့ရှိရင်လည်းပဲအရေးအတွက်ကိုဦးစားပေးတယ်။တိလာစောက်တည်လို့ရှိရင်လည်းပဲငါတို့ကရက်ပေါင်းဘလောက်စောက်တည်တယ်စသဖြင့်အရေးအတွက်ကိုဦးစားပေးတတ်တယ်။တရားဘာဝနာအထုတ်လို့ရှိရင်ငါတို့ကတစ်နှစ်ကိုဘယ်နှကြိမ်တရားဝင်လာဆိုပြီးတော့ရက်အရေးအတွက်ကိုပဲဦးစားပေးတတ်တယ်။အနစ်တာရဖြစ်တဲ့အရေးအသွေးကိုဦးစားမပေးတတ်ပဲရှိတတ်တယ်တဲ့။ ဒါကြောင့်မကိုယ်ပိုင်ပစ္စည်းအစ်စ်မှသိသွားရင်အရေးအတွက်ဟာအဓိကမဟုတ်ဘူးအရေးအတွက်ဟာအဓိကပဲဆိုတာအလုံးနားလေသဘောပေါက်ပြီးတော့အရေးသွေးကောင်းတဲ့ကိုယ်ပိုင်ပစ္စည်းတွေကိုပဲစုဆောင်တက်သွားပါတယ်ဒီအကျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကတတဓမ္မတုံမှာယဟန်တာမဏေတွေသီလချင်းတွေပြဝိုက်ပြီးတော့ယူလို့ချင်းလူတကာတဓမ္မအမျိုးသားအမျိုးသမီးတွေနေ့စဉ်ဆင်ခြင်ရမယ့်နေရာကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဆိုတာပါလေဆိုတာဒါလေးကိုမြတ်စွာဘုရားကဆင်ခြင်ပြီးတော့စဉ်းစားသိခြင်းနဲ့ဉာဏ်ပညာနဲ့တက်ဝင်ပြီးတော့သိသိခြင်းနဲ့ပေါ့ဒါကြောင့်မို့အဲ့ဒီနေ့စဉ်ဆင်ခြင်ရမယ့်တရားခေပါတဲ့မှာမြတ်စွာဘုရားကကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဖြစ်ကြောင်းကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဆိုတာပါလေဆိုတာသိသိခြင်းနဲ့အတွက်နေ့စဉ်ဆင်ခြင်ပေးပါတဲ့ကမ္မတကောမိကမ္မဒါယတောကမ္မယောနိကမ္မပန္တုကမ္မပဋိသရဏောယံကမ္မံကရိတာမိကလျာဏံဝါပပကံဝါတတကမ္မတဒါယတောဝိတာမိတိပပစီတေနာဘိဏံပိစဝခိတပံအဟံငါတိကမ္မတကောကံသာလင်ကိုပိုင်ဥစ္စာရှိသည်ကမ္မဒါယတောကံပိယတောမွေကုခံရသည်ကမ္မယောနိကံဟုသောအကြောင်းရှိသည်ကမ္မပန္တုကံဟူသောဆွေမျိုးရှိသည်ကမ္မပဋိသရဏောကံဟူသောလေလျောင်းရာရှိသည်အံမိဖြစ်ပါတကားကလျာဏဝါကောင်းသည်မူလီဖြစ်သောပါပကံဝါမကောင်းသည်မူလီဖြစ်သောယံကမ္မကျင်ကံကိုကရိတာမိပြုလိုက်အံတတကမ္မတ္တထုကံကောင်းကံတို့အမျိုးမျိုး၏ဒါယတော်မွေကံသည်ဘွေတာမိဖြစ်ရမှာပါတကားဤတိအကြောင်းကိုပပစီဒေနာသာသနာဝန်တံယံတာမဏိတိအဘိနံနေခြင်းမပြတ်ပစ္စဝကိတ္တပံရှင်ချင်းသင့်ရှင်ချင်းတိုက်ပါ၏ဤတိသူဘဂဝါသုံးလောကထိုတာရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါ၏တည်းမြတ်စွာဘုရားကပပတိဒေနာသာသနာဝန်ထမ်းယဟန်တာမဏေတိအဘိနံနေခြင်းမပြတ်ပစ္စဝကိတပံချင်းချင်းသင့်ရှင်ချင်းတိုက်ပါ၏တဲ့အထူးအဖြစ်တော့ယဟန်တော်တွေကိုဟောကြားခဲ့တဲ့တရားပါအဲ့တော့ယဟန်တော်တွေဟာနေ့စဉ်ရှင်ချင်းရမယ်ဆိုတော့သာသနာနယ်ဝင်ဖြစ်တဲ့ခုခေတ်မှာသီလရှင်တွေလည်းပဲနေ့စဉ်ကိုရှင်ချင်းရမယ်နောက်ပြီးတော့လူတစားတစ်ကမတွေလည်းပဲရှင်ချင်းသင့်တဲ့တရားတွေပဲဘလို့ဆင်ကျင်ရမှာလဲဆိုတော့အဘိနံနေခြင်းမပြတ်တဲ့တရက်မပြတ်ဒီလိုတွေးတော့ပြီးတော့စဉ်းစားဆင်ကျင်ပါတဲ့အမတ်တမဲ့ဘဝကိုမကုန်ဆုံးစေပါနဲ့အဲ့တော့ဘလို့ဆင်ကျင်ရမှာလဲဆိုတော့အဟံငါတိကမ္မတကောကံသာလင်ကိုပိုင်ဥစ္စာရှိသည်ကမ္မဒါယတောကံပိယတောမွေကူခံရသည်ကမ္မယောနိကံသောကြောင့်ရှိသည်ကမ္မဗန္ဓုကံသောဆွေမျိုးရှိသည်ကမ္မပဋိသရဏောကံတော်လေရလျာရှိသည်အံမိဖြစ်ပါတကားတဲ့ကိုကိုကိုနေ့စဉ်နေ့စဉ်တရက်အနည်းဆုံးတစ်ချိန်လောက်တော့ဆင်ကျင်ပေးပါတဲ့ကမ္မတကောကံသာလင်ကိုပိုင်ဥစ္စာရှိသည်တဲ့ကိုယ့်ရဲ့ကိုပိုင်ပစ္စည်းအစ်စ်မှန်ဆိုတာဘာတရားလဲဆိုရင်မြတ်စွာဘုရားကကံတရားပါပဲတဲ့ကိုကဒီဘဝမကောင်းတာလုပ်ရင်မကောင်းတဲ့ကံတွေဟာနိဗ္ဗာန်မမျက်မှောက်မပြုသေးပါဘူးဆိုရင်နောက်ဘဝထိလိုက်ပြီးတော့အကျိုးပေးပါတဲ့ကောင်းတဲ့ကံမကောင်းတဲ့ကံကောင်းတာလို့ရင်ကောင်းတဲ့ကံမကောင်းတာလို့ရင်မကောင်းတဲ့ကံတွေကဒါကိုယ်ပိုင်ပစ္စည်းအစ်စ်မှန်လေတဲ့အဲ့တော့ကြောင်းပြန်ပြန်လိုက်ပေါ့မြတ်စွာဘုရားကကမ္မတကောလူတယောက်မှာကိုယ်ပိုင်ပစ္စည်းအစ်စ်မှန်အာထာယာအစ်စ်မှန်ဆိုတာကံသာလင်ဖြစ်တယ်ကံတရားဖြစ်တယ်ကောင်းတဲ့ကံမကောင်းတဲ့ကံကံလည်းပဲနှစ်မျိုးရှိတယ်ဒီကံနှစ်မျိုးသာလင်ကိုယ်ပိုင်ဥစ္စာပစ္စည်းဖြစ်တယ်ဆိုတော့ကြောင်းပြန်ပြန်ကြည့်လိုက်ဘာတွေကကိုယ်ပိုင်ပစ္စည်းအစ်စ်မှန်မဟုတ်ဘူးလဲဆိုတော့လူတွေထင်နေကြတဲ့ပစ္စည်းဥစ္စာတွေဒါတွေကကိုယ်ပိုင်ပစ္စည်းအစ်စ်မဟုတ်ဘူးဆိုတာဒါပြောင်းပြန်ပြန်ကြည့်လိုက်ရင်ပေါ်လွင်ပါတယ်အဲ့တော့ကိုယ်ပိုင်ပစ္စည်းအစ်စ်မှဆိုတာကံတရားကောင်းတဲ့ကံမကောင်းတဲ့ကံဆိုတာနဲ့တကြိုင်နဲ့လူတွေထင်နေကြတဲ့ငါပစ္စည်းငါဥစ္စာဆိုပြီးတော့စုနေကြတဲ့အိမ်ကြီးယာရီရွှေတွေငွေတွေဒါတွေကကိုယ်ပိုင်ပစ္စည်းအစ်စ်မှမဟုတ်ဘူးနောက်ပြီးတော့မိမိတို့ယာဓုအာဏာယာထားတဲ့ယာဓုအာဏာတွေရှိလို့ရှင်ကိုယ့်အတွက်အားကိုးရာဖြစ်တယ်အဲ့တော့အာကိုရာစစ်မှန်ယာဓုအာနာတွေဖြစ်သလားမဖြစ်ပါဘူး။နောက်ပြီးတော့အာကိုရာစစ်မှန်မြတ်စွာဘုရားကံတရားဆိုတာနဲ့အာကိုရာစစ်မှန်ဟာယာဓုအာနာလည်းမဟုတ်ဘူး။ပစ္စည်းဥစ္စာရွှေတွေငွေတွေအိမ်တွေယာတွေရာလည်းပဲအာကိုရာစစ်မှန်မဟုတ်ဘူး။နောက်တစ်ချက်ကဘာလဲဆိုတော့ကိုယ်သားတွေသမီးတွေဇနီးတွေခင်ပွန်းတွေမိဘတွေဓာတ်တွေရွှေတွေမျိုးတွေရှိကြတယ်။ဓာတ်တွေဟာတကယ်ကိုယ်ပိုင်ပစ္စည်းအစ်စ်ဖြစ်ပါသလား။ တကယ်အာကိုရအာခါရအစ်စ်မှဟုတ်ပါသလားဒါဒီလည်းပဲမဟုတ်ဘူးမြတ်စွာဘုရားကမ္မတကောတဲ့ကံတာလေးကိုပိုင်ဥစ္စာရှိတယ်ကမ္မပရိတ္တရဏောကံဥသောလေလျောက်ရအာကိုစီရရှိတယ်ကမ္မဗန္တုကံတာလေးဆွေမျိုးအစ်စ်ရှိတယ်လို့မြတ်စွာဘုရားကဒါလေးကိုနေ့စဉ်ချင်းချင်းပေးပါတဲ့ချင်းချင်းပေးတော့ဘာဖြစ်လဲဆိုတော့စီပါဥဇာဝအကြောင်းပြုပြီးတော့အာကုတ္တရီဖြစ်မဖြစ်တော့ဘောမဖြစ်အောင်ထိန်းနိုင်သွားတယ်နောက်ပြီးတော့ญาติวานาริအကြောင်းပြုပြီးတော့လည်းပဲအကုသိုလ်တွေမလုပ်ဖြစ်တော့ဘူး။ဒါတွေတမီးတွေရဲ့ပညာတတ်မှု၊လိမ္မာမှု၊ကျွမ်းကျင်မှု၊စီးပွားရှာနိုင်မှုဒါတွေကိုအကြောင်းပြုပြီးတော့လည်းပဲမာနတရားတွေ၊ဒေါသတရားတွေ၊လောဘတရားတွေမဖြစ်တော့ပယ်ပြီးသားဖြစ်သွားတယ်။ဒါတွေကကိုယ်ပိုင်မဟုတ်ဘူးဆိုတာဉာဏ်ထဲမှာမြတ်စွာဘုရားကသိသိခင်လို့ခေါ်တာပါ။အဲ့တော့နည်းနည်းလေးစဉ်းစားကြည့်လိုက်လို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ဟာသိကြပါတယ်။ဘုန်းကြီးတို့ခုခေတ်မှာကိုယ်ပိုင်မြည်သည့်အစ်စ်မှန်လို့ထင်နေကြတယ်ကိုယ်ပိုင်အာကိုရာအစ်စ်မှန်လို့ထင်နေကြတယ်ယာဓုအာနာတွေကြည့်လိုက်ပေါ့ခဏယာဓုအာနာရှိပြီးတော့နောက်ရက်မှာယာဓုအာနာမဲသွားပြီဆိုရင်ကိုယ့်ဘုံမှာလေးစားတဲ့ပုံကိုယ်တွေချက်ချင်းကျော်သွားပါတယ်တနည်းတော့ဆိုလို့ရှိရင်ပို့ပြီးတော့သိတာတယ်ကိုယ်ကယာဓုအာနာရှိစဉ်ကမတယုံမတရားတွေသူများဘုံမှာဖိနှိပ်ချုပ်ချယ်မှုတွေမေတ္တာတရားကင်းခဲ့လို့ရှိရင်ဘုန်းကြီးတို့ယာဓုမရှိတဲ့နေ့မှာအင်မတန်မှမျက်နှာငယ်ပြီးတော့အောက်တန်းကြရပါတယ်အဲ့တော့အာကိုရာစစ်ဟာယာဓုအာနာဟုတ်ပါသလားဒီဘဝတောင်မသေးကြပါဘူးသေသွားလို့ရှိရင်လည်းပဲခွန်ကြီးတို့ဒီယာဓုအာနာဆိုတာထားပစ်ခဲ့ရတာမသေးခင်မှာလည်းပဲသေကြတဲ့အရာတွေမဟုတ်ဘူးခဏတစ်ပြုတ်ပဲခွန်ကြီးတို့အနန္တသူရိယမကြီးရတော့သမုဒ္ဒရာထဲမှာတက်လာတဲ့ရေဘွက်ပမာပါပဲတဲ့ဒီယာဓုအာနာတွေဆိုတာတကယ်တော့မမောချေရဘာမှနှစ်သာရမရှိပါဘူးတချိန်မှာစွန့်ပစ်ထားကြရမှာလေအာကိုရာစစ်မဟုတ်ဘူးတဲ့အဲ့ဒီလိုဆိုရင်ရောပစ္စည်းဥစ္စာတွေကရောကိုယ်ပိုင်ပစ္စည်းအစ်စ်အမှန်တကယ်ဟိုပဲကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဖြစ်ပြီးတော့အာကိုရာစစ်ဖြစ်ပါသလားဒါလေးကိုစဉ်းစားကြည့်ပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဖြစ်နေတော့သိနေတော့နည်းနည်းလေးပြောလိုက်ရင်ဟိုပဲကိုယ်ပိုင်ပစ္စည်းအစ်စ်မှန်မဟုတ်ဘူးဆိုတာသိတာပါတယ်ဘာဖြစ်လို့လဲဆိုတော့ကိုယ်ကျမ်းမာရေးခြေနေရယောဂါတွေဆွဲလာပြီးဆိုရင်နောက်ပြီးတော့ဒီတဘဝကိုစွန့်ပြီးတော့နောက်ဘဝသွားတော့မယ်ဆိုရင်ပစ္စည်းဥစ္စာတွေဟာဘုန်းကြီးတို့ကိုယ်နောက်ပါမလာပါဘူး။နောက်ဆုံးခရိုင်ရိုင်းပြောလို့ရှိရင်ပစ္စည်းဥစ္စာတွေကကိုယ်သေးတဲ့သုတ်တန်ထိတောင်လိုက်ဖို့ပေါ်မရပါဘူး။အိမ်ထဲကနေပြီးတော့အခန့်သားနေခဲ့ကြပါတယ်။ကိုကတော့ဘယ်လိုဆွဲလန်းလဲ။ငါပစ္စည်းငါဥစ္စာဆိုပြီးတော့အသက်ရှင်နေမှာတချို့ဆိုရင်မတော်မတရားတွေနဲ့စီးပွားရေးရှားကြတယ်။သူများကြီးကြီးကြီးငယ်ကြမှာကိုစီးပွားဖြစ်မယ်ဆိုလဲလုံးကြတယ်။ကိုကတော့မြင်လို့လည်းရတာဒီပစ္စည်းဥစ္စာတွေမရှိလို့မဖြစ်ဘူးဆိုပြီးတော့ရရှာပွေပြီးတော့ရလာလို့ရှိရင်လည်းပဲမိဂန်တတာတွေထဲသိမ့်ဗန်နေမှာလုံကြုံအောင်ထားသူများတွေမသိအောင်မြည်ကြည့်တဲ့ပြုတ်အမျိုးမျိုးကိုကနေပြီးတော့ငါပစ္စည်းငါပစ္စည်းလို့တော့တွေ့တာကြတာပဲပစ္စည်းကကိုယ့်ပုံမှာတွေ့တာပါရဲ့လားဒါလေးစဉ်းစားကြည့်ပါကိုယ်ပိုင်ပစ္စည်းအစ်စ်မှန်အကိုရာအစ်စ်မှန်မဟုတ်ဘူးဆိုတာမြတ်စွာဘုရားကသိသွားလို့ရှိရင်ဒီပစ္စည်းတွေကိုရှာရတဲ့အခါမှာမတရားတစ်ဖြင့်မရှာတော့အကုသိုလ်တွေနေသွားလို့မြတ်စွာဘုရားကပပတိဒေနာသာသနာဝန်ထမ်းယံသာမဏေတိအဘိနံနေခြင်းမပြတ်ပစ္စဝကိတဗံဆင်ခြင်းတင့်ဆင်ခြင်းတိုက်ပါသည်တဲ့နေခြင်းတစ်ချိန်လေးတော့ဆင်ခြင်းပေးလိုက်ပါမအားလို့လို့ဒီလိုကြောင်းမပြနဲ့မိမိတို့အိတ်ရာဝင်ငါးနီးဖြစ်ဖြစ်အိတ်ရာကထခါစားပဲဖြစ်ဖြစ်နေလေနေခြင်းအနာယူချိန်မှာပဲဖြစ်ဖြစ်အော်ငါတို့တကယ်ယူသွားရမှာကပစ္စည်းဥစ္စာတွေမဟုတ်ဘူးငါတို့ကသာလျင်မတရားတော့တရားတော့တချို့ပုဂ္ဂိုလ်တွေဆိုရင်ရှားကြတယ်။ကိုကဗုဒ္ဓဘာသာဝင်ဖြစ်နေတော့တရားတော့နီးလည်းပဲရှားကျဲဆိုရင်တော်သေးတယ်။တချို့ဆိုရင်ဗုဒ္ဓဘာသာဝင်လည်းမဟုတ်ဖြစ်ပေမဲ့လို့မီယိုမလာဖြစ်နေတော့မတရားတဲ့ဖြင့်စီးပွားရေးတွေရှားပြီးတော့ငါပစ္စည်းငါပစ္စည်းနဲ့သုံးသက်ကြတယ်။ဒီပစ္စည်းတွေကကိုသေးလို့ရှိရင်နောက်ဆုံးမှာသုတ်တန်ထိတောင်လိုက်နှုတ်ဆက်ဖို့မရဘူးတဲ့အင်မတန်ရိုင်းတဲ့ပစ္စည်းတွေ။ဒါရင်မဲလားဆိုတော့မဟုတ်သေးဘူး။ကိုယ်ကပစ္စည်းကိုမမမုံမုံနဲ့သိမ့်ထားတယ်။ဒါဝင်ဘုန်းကြီးတို့ယန္တူတွေကလည်းဝိုင်းနေတာပဲ။ဘုန်းကြီးတို့စာလို့ပြောရင်တော့ယန္တူမျိုး၅ပါးပေါ့။ယန္တူမျိုး၅ပါးမိယန္တူကြီးကလည်းပဲငါတို့လည်းပဲခြိုင်တာပဲဆိုပြီးတော့ကိုကငါပစ္စည်းငါပစ္စည်းလို့တတိတွေမေးပြီးတော့တရားမေးပြီးတော့သိမ့်ပိုက်နေတာ။ရေယန္တူမိယန္တူကြီးတွေကလည်းဝိုင်းနေတာပဲ။တကယ်လို့မီးလောင်လိုက်လို့ရှိရင်မိယန္တူကအကုန်လုံးယူသွားတဲ့အခါမှာတချို့စိတ်မထိန်နိုင်ဒီဘဝမှာပဲအုံနောက်တွေပါပြီးပြက်ပြီးတော့ယူသွတ်သွားနိုင်ပါတယ်။အဲ့တော့မိယံသူနဲ့လည်းပဲထိုင်တဲ့ပစ္စည်းပုံတိုင်းပစ္စည်းကိုကိုယ်ပိုင်ပစ္စည်းလို့ထင်ကြတယ်။အာကိုရာစစ်မှန်ခဏတာလေးကိုပဲထာဝရလို့ထင်နေကြတာတဲ့။ဒါကြောင့်မြတ်စွာဘုရားအဟံငါတိကမ္မတကောကံတာလင်ကိုယ်ပိုင်ဥစ္စာရှိသည်။ကမ္မပဋိတရဏောကံတော်လေလျောင်းရာအာကုအာသထာဇေယျရှိသည်အမိဖြစ်ပါတကား။ဒီလိုရှင်းရှင်းကြည့်လိုက်ပါတဲ့။ နောက်ပြီးတော့ရေရန်သူတွေခွန်ကြီးတို့လွန်ခဲ့တဲ့2008ခုနှစ်မေလ2ရက်နေ့ကတိုက်ခတ်သွားတဲ့နာကိမုန်တိုင်းကြီးလိုက်ပေါ့ကနေ့ပစ္စည်းဥစ္စာချမ်းသာနေပြီမဲ့လို့နာကိမုန်တိုင်းဖြစ်ပြီးနောက်ရက်မှာပစ္စည်းတွေအလုံးပြောင်းသွားပြီးတော့အသက်ပါဆုံးရှုံးရတဲ့ပုံစံတွေအများကြီးဒါတွေကကိုယ်ပိုင်ပစ္စည်းဥစ္စာမဟုတ်ဘူးဆိုတာသက်သေပြနေတာပါနောက်ပြီးတော့ခွန်ကြီးတို့တခိုးတမရန်သူတွေသူတို့ကလည်းပဲခွန်ကြီးတို့ခုခဲ့မှဆိုရင်စီးပွားရေးတွေကျက်တယ်လာတော့ဖုန်ကြီးတနေ့ကဂျာနယ်တခုဖတ်လိုက်တဲ့မန္တလေးမြို့မှာတစ်နှစ်အတွင်းကိုပဲဆွဲကြိုလှုပ်ပြီးတော့ဖြတ်ပြေးတာတွေဆိုင်ကယ်နဲ့ဖြတ်ပြေးတာတွေအများကြီးဖတ်လိုက်ရတယ်။အဲ့တော့ဘာလဲဆိုတော့တခိုးတမရန်သူတွေရာလည်းပဲဝိုင်းနေတာပဲ။ဒီနေ့ကိုယ်ပိုင်ပစ္စည်းဖြစ်ပေမဲ့ဒီနေ့မှသူများလက်ထဲပါရင်ပါတာပစ္စည်းရတော့မငင်းဘူး။ဘု து လက်ထဲမှာနေမယ်ဘု து လက်ထဲမှာမနေဘူး။သူတို့ကတော့တန်ရုံးချင်းခက်ခင်းခင်းပဲကိုကတော့ငါပစ္စည်းလို့တွေ့တာနေတာ။ဒါကြောင့်မို့ရေရန်သူ၊မီးရန်သူ၊တခိုးတမရန်သူနောက်ပြီးတော့မတရားသဖြင့်တိမ့်ပိုက်တဲ့အာဏာပိုင်တွေနဲ့တွေ့ရင်လည်းပြည်သူပိုင်သိမ်းခံရရင်လည်းပါသွားနိုင်တာပဲ။နောက်ဆုံးမှာရန်သူမျိုးတွေကအပြင်ပမှမရှိဘူးဆိုရင်ကိုယ့်ရဲ့သားရင်သမီးရင်တွေဆွေမျိုးရင်တွေကအလောင်းစားတွေလှုပ်ပြလို့မွေးကံစိုးသားစုသမီးစုတွေကမောက်တာတွေလှုပ်ပြလို့မူရစေဝါဆွဲလို့စသဖြင့်သုံးချုံခိုးပြီးတော့ပြစ်လိုက်လို့ရှိရင်လည်းပစ္စည်းဆိုတာကုန်သွားတာပါပဲတဲ့။ဒါကြောင့်မို့ကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဆိုတာယာရုအာဏာလည်းမဟုတ်ဘူး။နောက်ပြီးတော့ဒီပစ္စည်းဥစ္စာတွေရာလည်းပဲကိုယ်ပိုင်ပစ္စည်းအစ်စ်မှအာကူအထရာအစ်စ်မှမဟုတ်ဘူးတဲ့။နောက်ဆုံးကိုယ်ဆုံးလို့ရှိရင်သုတ်တန်တော်လိုက်ပြီးတော့နှုတ်ဆက်ပေါ်မရဘူးဆိုပြီးတော့မြတ်စွာဘုရားကဒီသဘောလေးတွေကိုချင့်ချင်စေခြင်းလား။ဘာဖြစ်လို့လဲမဟုတ်တဲ့အာကုတ္တတွေလုံးမိမှဆိုလို့။နောက်ပြီးတော့မြတ်စွာဘုရားကဘာလဲဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်လို့ရှိရင်တချို့ကသားတွေသမီးတွေမိသားစုတွေဆွေတွေမျိုးတွေဇနီးတွေခင်ပွန်းတွေသူမရှိရင်မဖြစ်ဘူးဆိုပြီးတော့ဒါတွေကိုအကူအထရာအစ်စ်မှန်ဒီလိုပဲပြန်ပြီးတော့တချို့ကြီးမှန်းပြီးတော့ယုံကြည်နေကြတယ်ဒါတွေကလည်းပဲတကယ်အစ်စ်မှန်မဟုတ်ပါဘူးမွေးဖွားလာတဲ့ပုဂ္ဂိုလ်တယောက်ဒီသေတယ်ဆိုတာဘာမှမဆန်းပါဘူးဘုန်းကြီးတို့ပစ္စည်းဥစ္စာဝတ္ထုတခုလည်းပဲဖြစ်လာရင်နောက်ဆုံးပြတ်တာလည်းအဆုံးသတ်တယ်နောက်ဆုံးအင်မတန်မှတန်ဖိုးကြီးမားတဲ့ဖရာယရနာဆိုတဲ့မြတ်စွာဘုရားတောင်းမှသတ်တော်ချစ်စေပြည့်တဲ့နေမှာပရိနိဗ္ဗာန်ဆံရသေးတာပဲအဲ့တော့ဘုန်းကြီးတို့ဒီနေ့ဒီသာသမီတွေလည်းပဲလိမ္မာရေးချာရှိတယ်ဆိုရင်ဒီတဘဝတာအတွက်တော့အာကိုရအာထာရဖြစ်ပါတယ်တဲ့သို့တော့ဘာဖြစ်တယ်လဲဘုန်းကြီးတို့သေသွားပြီဆိုတာနဲ့တကယ်နဲ့နောက်ဘဝခီးဆက်ကြပြီဆိုရင်ဘာဖြစ်မလဲဒီသားတွေသမီးတွေဆိုတာလည်းပဲတကယ်အာကိုအာထာရစစ်မဟုတ်ပါဘူးတဲ့သူတို့ကတော့ဆွေမျိုးဆိုတဲ့သဘောနဲ့ကျေးဇူးတရားသဘောအနေနဲ့တုတ်တန်ချီတော့လိုက်ပြီးတော့ငိုကြွေးဖို့ရပါသေးတယ်ဝမ်းနည်းဖို့ရပါသေးတယ်ပစ္စည်းဥစ္စာနဲ့စာရင်တော့တော်ပါသေးတယ်တဲ့သို့တော့သုတ်တန်ဟိုဘက်မှာတော့သူတို့လည်းပဲလိုက်မလာပါဘူး။ဘာတွေပါမလဲဆိုတော့ကိုလုံးခဲ့တဲ့မကောင်းတဲ့ကံမကောင်းတဲ့ကံတွေရှိတဲ့ပုဂ္ဂိုလ်ကမကောင်းတဲ့အပေလေးပါငရဲတရိတ်ဆန်ပိတ္တာသူတကယ်ဒီဘုံတွေကိုခရီးဆက်ကြတာပဲ။အင်မတန်ကုသိုလ်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေကြဒီဘဝမှာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ဘုံသင်္ကန်းရိယာရီနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားကြတယ်နိဗ္ဗာန်ကိုမျက်မှောက်မပြုသေးပါဘူးဆိုလို့ရှိရင်လူပြည်နဲ့ပြည်စတဲ့သုက္ကတိဘုံတွေကောင်းတဲ့ကံရှိတဲ့ပုဂ္ဂိုလ်တွေကကောင်းတဲ့ဘုံကိုခီးဆက်ကြတယ်တဲ့အဲ့ဒီအချိန်မှာဘယ်သားဘယ်သမီးမှမပါပါဘူးတဲ့အဲ့တော့ဘုန်းကြီးတို့သားသမီးဆိုတာတကယ်အစ်စ်မှန်ဘုန်းကြီးတို့အကူအထရာမဟုတ်ပါဘူးတဲ့ဘုန်းကြီးတို့ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့လွန်ခဲ့တဲ့ဒီလတုန်းကတဘူတွဲလတုန်းကအောက်ပြည်ဧရာဝတီတိုင်းနာဂစ်ကိုသွားတဲ့အခါမှာဘိုလ်ကလေးမြစ်ထဲမှာဒီတင်မောတွေပါတွေစီးတဲ့အခါမှာရေကြီးရခက်ကြမ်းကြမ်းနဲ့ပေရာပင်တွေတုံနေတိုင်းနေလာပြီးတော့စုနေကြတာတွေ့ရတယ်။လေတိုက်လိုက်တဲ့အခါမှာလာပြီးတော့စုလိုက်စုပြီးတဲ့အခါမှာဘာဖြစ်လဲလေကြောက်မဲ့တစ်ခါပြန်ပြီးတော့ပွဲသွားလိုက်တယ်ဒီလိုပါပဲ။ဒီဘဝမှာလာပြီးတော့သူကဇနီးသူကခင်ပွန်းသူကမိဘသူကသားသူကသမီးဆိုပြီးတော့လာပြီးတော့ဖြစ်တာဟာခွင်တို့မြစ်ထဲပင်လေထဲမှာလေတိုက်လိုက်တဲ့အခါမှာဗေဒာတိုက်ကလေးတွေတစ်တီတုံးနေလာပြီးတော့ခဏတစ်ချုပ်လာစုတာနဲ့တူပါတယ်ဒီဘဝမှာတချိန်ကျရင်လေတိုက်လိုက်တဲ့အတွက်ဒီဗေဒာတွေတစ်တုံးနေပါရီဟာသူ့အတူတစားစီလွင့်မျောပုံတူပဲဘုန်းကြီးတို့ကံကြမ္မာဆိုတဲ့ဒီကံတရားကုံသွားတဲ့အခါမှာသူ့ကံလျောက်ပဲကောင်းတဲ့လူပုဂ္ဂိုလ်ကသာသမီတွေကကောင်းရင်သာသမီတွေကကောင်းတဲ့ပုံဖြစ်မိဘကကောင်းရင်မိဘကကောင်းတဲ့ပုံဖြစ်ဒီထဲမှာအကုသိုလ်တရားများပြီးတော့စိတ်ထားမပြူစင်ကြဲတဲ့ပုဂ္ဂိုလ်ဟာဒီဘဝမှာမိသားစုဖြစ်နေလာပြီးတော့သူ့ရဲ့မကောင်းတဲ့ကံဟာသေတဲ့အခါမှာဖွဲ့ထုတ်ပြီးတော့အပေလေးပါးကိုယောက်သွားတယ်နောက်ဆုံးတော့ကံစီမံတဲ့အတိုင်းဖြစ်ရတာပဲတဲ့ဒါကြောင့်မြတ်စွာဘုရားကကမ္မပတိတရဏောကံသောလေလျောင်းရာအာကိုရာအာထာစီယာရှိသည်အံမီဖြစ်ပါတကားတဲ့ဆွေမျိုးသားသမီး မိဘတွေသားသမီးတွေဆိုတာခဏတစ်ချုပ်လာပြီးတော့လေတိုက်လိုက်လို့လာပြီးတော့စုတာဒီဘဝမှာလာပြီးတော့သားရဲ့သမီးရဲ့ဖြစ်ပေမဲ့ရှေးဘဝတုန်းကလည်းပဲတစ်စိမ့်နေဖြစ်ခြင်းဖြစ်ခဲ့မှာနောက်ခီးသွားတဲ့ကံမှာလည်းပဲဒါရီကတစ်စိမ့်ဆန်ဆန်ပြန်ပြီးတော့ဖြစ်သွားမှာအဲ့တော့တွေးဆုံတဲ့အခိုက်မှာဘာနဲ့ဥပမာတူတယ်လဲဆိုတော့ဘုန်းကြီးတို့ခီးသွားတဲ့ခါပေါ့နော်ရန်ကုန်ကိုသွားတဲ့ရထားပေါ်မှာဖြစ်ဖြစ်ကားပေါ်မှာဖြစ်ဖြစ်ခရီးတူတူစုပြီးတော့သွားကြတယ်။သွားတဲ့အခါမှာရန်ကုန်ရောက်တဲ့ကလိုတဲ့ခရီးရောက်တဲ့ကကိုလန်းကိုသွားကြတယ်လို့ပဲ။ဒီဘွားမှာလာပြီးတော့ခွန်ကြီးတို့လူဖြစ်ပြီးတော့မိသားစုလိုက်။သားရဲ့သမီးရဲ့ဇနီးရဲ့ခင်ပွန်းရဲ့မိဘရဲ့ဖြစ်ကြတာဟာကားပေါ်မှာလာပြီးတော့ခိတ္တခဏလေးဆုံရနာနဲ့တူပါတယ်။အဲ့ဒီဆုံတဲ့ခိုက်မှာမလုပ်မလဲ။ကောင်းတဲ့ပြန်လေးတွေယူသွားရတာပဲ။သားသမီးတွေပေါ်မှာကိုကမိဘကိုတရားချေဖို့ပြီးတော့သူတို့ပညာတတ်အောင်သူတို့လိမ္မာရေးကြရှိအောင်သူတို့ဘဝမှာခိုင်ခိုင်မြဲမြဲတက်တည်ရှိရှိလျှောက်လန်းနိုင်အောင်ဒါမျိုးတွေလုပ်ပေးပြီဆိုရင်သာသမီကိုအကြောင်းပြုပြီးတော့ကိုယ်မှာစိတ်စေတနာကံတရားတွေကောင်းသွားပြီဆိုရင်အဲ့ဒီကံတရားတွေကနောက်ဘဝပါသွားတော့တာသာသမီကိုယ်တိုင်ကတော့လိုက်မပါနိုင်ပါဘူးဒီလိုမှမဟုတ်ပဲနဲ့သာသမီကိုအကြောင်းပြုပြီးတော့ကိုကနေမဟုတ်တဲ့မတရားတွေစီးပွားရေးရှာတယ်ငါသားအတွက်ငါသမီအတွက်ဒီလိုပုံကိုယ်တွေလည်းလောကမှာအများကြီးရှိသေးတာပဲအဲ့သူတို့တည်သွားပြီဆိုလို့ချင်းသာသမီတွေကသူတို့နောက်မလိုက်ပါဘူးသာသမီကိုအကြောင်းပြုပြီးတော့စီးပွားရေးမတော်မတရားရှာခဲ့တဲ့အကုသိုလ်ကံတွေကသူ့နောက်လိုက်ပြီးတော့သူဟာအပေပုံခီးကိုခီးဆက်ရတာပဲအဲ့တော့စီးပွားရှာတဲ့ကံမှာမကောင်းတဲ့ကံကောင်းတဲ့ကံတွေဟာဘုန်းကြီးတို့ကိုယ်ပိုင်ပစ္စည်းဖြစ်သွားတယ်သာသမီတွေကကိုယ်ပိုင်ပစ္စည်းအစ်စ်မဖြစ်ဘူးသူတို့ကိုကြွေးတယ်ဆိုရင်သူတို့ဝိုင်းပြီးတော့စားကြမှာပဲသို့တော့ခံရရှိပြီဆိုရင်တန်ត្រာမှာကိုယ့်အကူပဲခံရပါတယ်ဒါကြောင့်ခွန်ကြီးတို့ခရီးသွားတဲ့အခါမှာကားပေါ်မှာအချင်းချင်းမိတ်ဆွေဖွဲ့ပြီးတော့တူဦးကိုတူဦးကူညီကြတယ်လို့ပဲတန်တရာခရီးသွားတဲ့အခါမှာဒီဘဝမှာမိသားစုဖြစ်နေလာဖြစ်တဲ့အခါမှာသာသမီတွေလည်းပဲမိဘစိတ်ချမ်းသာမိဘကုသိုလ်ရအောင်ဝိုင်းပြီးတော့ဝန်ခွန်ကြီးတို့ပြုတ်လုပေးရတာပဲယနေ့တက္ကမကြီးတို့မွေးနေ့လုံးမယ်ဆိုတော့သားရဲသမီးတွေဝိုင်းပြီးတော့ဝေယဝိစလုပ်ကြဝိုင်းပြီးတော့ကုသိုလ်လုပ်ကြအကြောင်းကိုရောက်အဖြစ်အောင်တနိုင်နေမြဝိုင်းဝန်ပန်ဖို့ကြသီလတွေထောက်တည်ပြအောင်တရားတွေနာပြအောင်တကမာကြီးကလည်းပဲကိုယ့်ရဲ့မွေးနေ့ကိုသူတို့ကိုခေါ်လာပြီးတော့တန်ဃာတော်တွေကြီးညိုရအောင်။နောက်ငါမရှိတဲ့နောက်မှာဒီလိုကုသိုလ်တွေလုပ်ရတယ်ဆိုတာပါဇက်ကမပြောပြီးမဲ့လက်တွေပြနေတာ။အဲ့ဒီစိတ်စေတနာတွေကတကမာကြီးနောက်ပါသွားမှာပါ။ဒီသားရည်သမီးတွေကမပါဘူး။သားရည်သမီးတွေကိုကောင်းစေခြင်းနဲ့စိတ်နဲ့သီလဓမ္မာတိပညာတွေရှိစေခြင်းနဲ့စိတ်နဲ့ဒါနသီလဘာဝနာကောင်းမှုတွေကိုလုပ်စေခြင်းနဲ့စိတ်နဲ့ကိုကလှုပ်တော်ပေးလိုက်တာအဲ့ဒါစေတနာလို့ခေါ်ပါတယ်။အဲ့ဒီစေတနာချုပ်ပြတ်သွားပြီမဲ့ကမ္မတ္တိပြင်းနဲ့ကျွင်းကျန်ပြီးတော့တက္ကမကြီးသွားရဘဝမှာသာသမီတွေဆွေမျိုးတွေကမပါဘဲနဲ့သူတို့အပေါ်မှာကောင်းမွန်တဲ့စိတ်စေတနာလေးဟာလိုက်သွားပါတယ်ပါသွားပါတယ်အဲ့ဒီကံဟာဘုရားတို့ကောင်းတဲ့နိဗ္ဗာန်အထိပို့သွားပါတယ်ဒါမှမြတ်စွာဘုရားကအဟံငါတိကမ္မတကောကံတာလင်ကိုပိုင်ဥစ္စာရှိသည်ကမ္မတာယတော်ကံပေရသောမွေကူခံရသည်ကမ္မယောနိကံဥတော်ကြောင့်ဒီဒီကမ္မဗန္တုကံဥတော်ဆွေမျိုးရှိသည်ကမ္မပရိတရဏောကံဥတော်လေလျောင်းရာအာကုတရာရှိသည်အံမိဖြစ်ပါတကားကလျာဏဝါကောင်းသည်မူလီဖြစ်သောပါပကံဝါမကောင်းသည်မူလီဖြစ်သောယံကမ္မံကျင့်ကံကိုကရိတာမိပြုလိုက်အံတတကမ္မတထုကံကောင်းကံစိုးမျိုးမျိုး၏ဒါရတော်ငွေကံသည်ဘွေတာမိဖြစ်ရမှာပါတကားဣတိယေကြောင့်ကိုပပတိဒေနာသာသနာဝန်ထမ်းယံတာမနေတိအဘိနံနေပြင်မပြည့်ပစ္စဝဂိတဗံဆင်ခြင်းသင့်ဆင်ခြင်းထိုက်ပါပေ၏ဣတိတို့ဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတတိဘုန်းကြီးတို့သာသမီတွေလည်းပဲဒီတိုင်းပါပဲမိမိတို့သံဃာခီးကိုစွန့်သွားပြီးဘဇကားဘောကနေခီးသွားတဲ့ပုဂ္ဂိုလ်တယောက်ဆင်းသွားပြီဆိုရင်ကိုယ့်ရဲ့ပန်းတိုင်သွားတယ်လို့ပဲမိမိတို့သံဃာမှာလာပြီးတော့မိသားစုချင်းနဲ့ဖြစ်ကြပြီးတော့တဦးကထွက်ခွာသွားပြီဆိုရင်ဒါတွေကဘုန်းကြီးတို့ဘယ်သူမှလိုက်မသွားနိုင်ပါဘူးအဲ့တော့သာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဘာဖြစ်နေလဲမိမိတို့ရဲ့မိဘဟာမိမိတို့သွားရသံဃာမှာလိုက်ပြီးတော့မိမိတို့ကိုအမြဲတမ်းမစောင့်ရှောက်နိုင်ဘူးအဲ့တော့ဘာလုပ်မလဲမိဘပေါ်မှာကိုကနေပြီးတော့တရားတွေအထုတ်ဖြစ်အောင်တရားတိတ်ခွေလေးတွေနားဖြစ်အောင်တမာရီကောင်းအောင်တရားထိုင်နေတဲ့ချိန်မှာမနှောက်ယှက်ဖြစ်အောင်ကထိန်ခင်းနေတဲ့ဆိုရင်ချက်ချင်းလက်ငင်းစီစဉ်ပြေးပြီးတော့ကထိန်ခင်းဖြစ်အောင်နောက်ပြီးတော့အစားတောက်လေးဟင်းတစ်ခွက်ဖြစ်ဖြစ်တက်နေနေမှာကျွေးမွေးနေတယ်ဆိုရင်အဲ့ဒီကံတွေဟာမိဘပေါ်မှာထားတဲ့ကံစေတနာတွေဟာသေလွန်တဲ့အခါမှာမိဘကတော့မလိုက်ပါဘူးမိဘပေါ်မှာထားတဲ့ကောင်းတဲ့စေတနာတွေဟာ အဲ့ဒီပုဂ္ဂိုလ်ရဲ့နောက်မှာထက်ချက်မကွာလိုက်ပြီးတော့နိဗ္ဗာန်ရောက်တဲ့အထိအကျိုးပေးတယ်။ဒါဝင်ကံသောဆွေမျိုးရှိတယ်။ဆွေမျိုးစစ်ဆိုတာကံတရားပါလို့မြတ်စွာဘုရားကဒီလိုသိသိကျင်းတာပါ။အဲ့တော့မိဘကိုအကြောင်းပြုပြီးတော့ငါမိဘလူကျွေးဖို့ဆိုပြီးတော့တချို့ပုဂ္ဂိုလ်တွေရဲ့စီးပွားရေးတွေမတရားရှာသူများပေါ်မှာမတော်မတရားမျက်ရည်ကြီးငယ်ကြမှာစီးပွားရေးဖြစ်ဒါတွေနဲ့မိဘကိုပြုစုတယ်အဲ့တော့မိဘကိုပြုစုပြီးမယ်မိဘကိုအကြောင်းပြုပြီးတော့ကိုကမတရားစီးပွားရှာရင်မကောင်းတဲ့ကံတွေစုမိသွားပါတယ်ပေလွန်တဲ့ကံမှာမိဘကတော့ကိုနောက်မလိုက်ဘူးအဲ့ဒီမကောင်းတဲ့ကံစေတနာတွေရတာကိုရဲ့ကိုပိုင်ပစ္စည်းဖြစ်နေမကောင်းတဲ့အပေပုံကိုရောက်စေတတ်တယ်တဲ့နောက်ပြီးတော့မိဘရှိတော့မှစိတ်ချမ်းသာအောင်မထားဘူးမိဘစိတ်ချမ်းသာအောင်မထားတဲ့ပြင်မိဘပေါ်မှာစောင့်မြောင်ပြောတယ်စသဖြင့်ဒီလိုစိတ်ဓာတ်တွေရှိတယ်ဆိုလို့ရှိရင်လည်းပဲမိဘပေါ်မှာထားတဲ့မကောင်းတဲ့စိတ်စင်တာတွေကမကောင်းတဲ့ဘဝမှာသွားပြီးတော့ပေလွန်တဲ့ကံမှာကိုယ်ပိုင်ပစ္စည်းဖြစ်နေအဲ့ဒီကံတွေကိုယူသွားရတာပါမိဘတွေကိုခေါ်သွားလို့မရပါဘူးမိဘကလည်းသာသမီတွေကိုခေါ်သွားလို့မရဘူးသာသမီတွေအကြောင်းပြုပြီးတော့ကိုပြုခဲ့တဲ့စိတ်စေတနာကံတရားကောင်းတဲ့ကံလို့ရင်ကောင်းတဲ့ကံတရားမကောင်းတာလို့ရင်မကောင်းတဲ့ကံတရားဒါတွေကလည်းကိုယ်ပိုင်ဥစ္စာအစ်စ်ဖြစ်တယ်ကိုယ်ပိုင်ဆွေမျိုးအစ်စ်ဖြစ်တယ်တဲ့ခုခေတ်ဆွေမျိုးတွေဆိုတာစိတ်မချရဘူးတဲ့ဒါကြောင့်မို့မိမိတို့ဗတ်စကားပေါ်မှာဖြစ်ဖြစ်ယထာပေါ်မှာဖြစ်ဖြစ်ခီးသွားလာတဲ့အခါမှာတွေ့တဲ့အခါမှာညီညွတ်ညွတ်နဲ့သူဒုက္ခရောက်ရင်ကိုကူညီမယ်ကိုဒုက္ခရောက်ရင်သူကူညီမယ်ဒီလိုနဲ့လိုတဲ့ခီးကိုသွားတယ်လို့ပဲမိသားစုဘဝမှာတဦးနဲ့တဦးတယောက်ပေါ်တယောက်အပြစ်မတင်မဲနဲ့တက်နိုင်တယ်များကူညီဝိုင်းဝန်းပြီးတော့ဒါနသီလဘာဝနာတွေလှုပ်သွားမယ်ဆိုရင်အဲ့ဒီကံတွေကကိုယ်ပိုင်ဥစ္စာအကောင်းဆုံးကိုယ်ပိုင်ဥစ္စာတွေဖြစ်ပါတယ်လို့ဒါမြတ်စွာဘုရားကသိစေလိုရင်းဖြစ်ပါတယ်ဒါကြောင့်ဒီတရားလေးတွေဟာမြတ်စွာဘုရားကပပတိရေနာသာသနာဝန်တန်ယဟန်တာမနေတိအဘိနဲ့နေစဉ်မပြေပစ္စဝကိတ္တပံဆင်ခြင်းသင့်ဆင်ခြင်းတိုက်ပါပေ၏တဲ့ဒါရီဟုယဟန်တာမနေပဲဖြစ်ဖြစ်သီလရှင်ပဲဖြစ်ဖြစ်ဘုရားတို့ပဒါနာနီးနေနဲ့ပြောရင်အမျိုးသားအမျိုးသမီးလူ့အကြောင်းတွေပဲဖြစ်ဖြစ်မြတ်စွာဘုရားကအဘိနဲ့နေစဉ်မပြတ်တဲ့တရားမှမပြတ်ဖဲနဲ့ဒီတရားလေးတွေကိုဩသာတမီတွေပစ္စည်းဥစ္စာတွေယာတုဝါနာတွေဆိုတာနောက်ဘဝမလိုက်ဘူးကိုယ်ပိုင်ပစ္စည်းအစ်စ်မဟုတ်ဘူးကိုယ်ပိုင်အားကိုးရာမဟုတ်ဘူးဆွေမျိုးအစ်စ်မဟုတ်ဘူးဆွေမျိုးအစ်စ်ဆိုတာသူတို့ကိုအကြောင်းပြုပြီးတော့ငါတို့ကောင်းတဲ့လို့ရင်ကောင်းတဲ့ကံတွေမကောင်းတဲ့လို့ရင်မကောင်းတဲ့ကံတွေဒီကံတွေရတာလိုက်ပါဆိုပြီးတော့ဘုန်းကြီးတို့ဒါလေးကိုမျက်စွာပြတာချင်းချင်းပေးပါတဲ့ပစ္စည်းဥစ္စာလည်းပဲဒီတိုင်းပါပဲပစ္စည်းဥစ္စာတွေကကိုးနောက်မလိုက်ပြီပဲကိုးနောက်လိုက်ပါအောင်ပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ယနေ့သံဃာတော်ရှင်မြတ်တွေလာပြီးတော့လှူဒန်းကြတယ်ဆိုရင်လူရမ်းလိုက်တဲ့စိတ်စေတနာတွေဟာကိုယ်နောက်ပါမဲ့ဟာတွေပစ္စည်းတွေကတော့မပါပါဘူး။ဒါကြောင့်ပစ္စည်းဥစ္စာတွေကိုလည်းပဲကိုယ်နောက်ပါစီခြင်း၊ကံဖြစ်နဲ့ပြောင်းလဲပြီးတော့ယူရပါတယ်။ခန္ဓာကိုယ်ကြီးနဲ့လုံးသမျှလည်းပဲကံဖြစ်နဲ့ပြောင်းလဲပြီးကောင်းတဲ့ကံတွေကိုယူသွားရင်မကောင်းတာတွေမလုံးမိတော့ဘူးတဲ့။ဒါကြောင့်မြတ်စွာဘုရားကဒါလေးတွေကိုဆင်ခြင်စေခြင်းတယ်တဲ့။အဲ့တော့ကောင်းပြီနော်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဖြစ်နေတော့ကောင်းပြီ။ကံတရားသာလည်းကိုယ်ပိုင်ပစ္စည်းဥစ္စာဖြစ်တယ်။ကံတရားသာလျင်ဆွေမျိုးရင်းချာအစ်စ်မှန်ဖြစ်တယ်။ကံတရားသာလျင်ကိုပိုင်ကိုကိုရာအစ်စ်မှန်ဖြစ်တယ်ဆိုတာဒါလေးတော့နားလည်သွားပါပြီ။ဗုဒ္ဓဘာသာဝင်တွေဖြစ်တော့ဒါကတော့သေသေးချာချာသိသွားပြီ။သိသွားပြီဆိုတော့မကောင်းတာတွေမလုပ်ဖြစ်တော့ကောင်းတာတွေပဲကြိုးစားမယ်။နောက်တော့ကောင်းတာတွေပဲယူမယ်။မကောင်းတဲ့အလုပ်တွေမယူဘူးဆိုပြီးတော့ဒါလေးနားလည်ပြီးတော့ခွဲခြားသိသွားပါပြီ။အဲ့တော့ကောင်းပြီ။ဒါနသီလဘာဝနာလုပ်တဲ့အခါမှာလည်းပဲပစ္စည်းဥစ္စာတွေကိုကြောင်းပြုပြီးဒါနတရားတွေမိမိရဲ့အတ္တခန္ဓာကိုအကြောင်းပြုပြီးတော့သီလတရားတွေဘာဝနာတရားတွေပြုလုပ်ကြတယ်။အဲ့တော့ပြုလုပ်တဲ့နေရာမှာလည်းခွင့်တော်အုပ်စုနှစ်ခုကျွဲသွားပါတယ်။ဗုဒ္ဓဘာသာဝင်ဖြစ်တာတော့တူတယ်။သူလည်းပဲဗုဒ္ဓဘာသာဝင်၊သူလည်းပဲဒါနပြုသီလပြုဘာဝနာအားထုတ်တာပဲ။မိမိတို့လည်းပဲဒါနသီလဘာဝနာအားထုတ်တာပဲ။သို့တော့အားထုတ်တဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်ကိုမျက်မှောက်မြန်မြန်ပြုပါသလား။ဒါလေးစဉ်းစားကြရကောင်းတယ်။အဲ့တော့ဗုဒ္ဓဘာသာဝင်တဲ့နိဗ္ဗာန်ကိုမျက်မှောက်မြန်မြန်ပြုတယ်ဆိုရင်တော့ထူးခြားချက်မရှိတော့ဒါပေမဲ့တကယ်ပြုနိုင်သလားသူလည်းပဲဒါနလုပ်တယ်ကိုယ်လည်းပဲဒါနလုပ်တယ်ဒါနလုပ်တာချင်းအတူတူပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သလားမိသားစုအတူတူပဲဇနီးရဲ့ခင်ပွန်းရဲ့သားရဲ့သမီးရဲ့အတူတူကုသိုလ်လုပ်ကြတာပဲအတူတူကုသိုလ်လုပ်ပြီးတော့အတူတူဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်မြန်မြန်ပြုနိုင်ပါသလားဒါလေးစဉ်းစားကြရလိုလားပါတယ်ဘုရားတို့စာပေလို့ဆိုရင်တော့မြတ်စွာဘုရားရဲ့အလိုတော်ဆိုရင်တော့အတူတူဒါနသီလဘာဝနာလုပ်တိုင်းတချို့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့တချို့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးလို့ဒီလိုပဲဖြေရပါတယ်။ဒါပါပွာသွားတယ်လေဆိုတော့အရေးအတွက်ကိုဦးစားပေးတဲ့အုပ်စုနဲ့အရေးအသွေးကိုဦးစားပေးတဲ့အုပ်စုဒီနှစ်ခုကွဲသွားပြလို့ပါ။တနည်းအားဖြင့်ပြောလို့ရှိရင်ဒါနသီလဘာဝနာလုပ်တာတော့တူပါရဲ့ ကြီးရွယ်ချက်စိတ်စေတနာကွာခြားသွားလို့တဲ့တဝုဒ္ဓပုဂ္ဂိုလ်ကအရေးအတွက်ကိုအနှစ်သာရလို့ထင်တယ်တဝုဒ္ဓပုဂ္ဂိုလ်ကအရေးအသွေးကိုအနှစ်သာရလို့ထင်တယ်အရေးအတွက်ကိုနှစ်သာရလို့ထင်တဲ့ပုဂ္ဂိုလ်တွေဟာလူချမ်းသာနဲ့ချမ်းသာလောက်နဲ့လမ်းဆုံးပြီးတော့နိဗ္ဗာန်ကြီးမရောက်နိုင်ပါဘူးအရေးသေးကိုဦးစားပေးတဲ့ပုဂ္ဂိုလ်ကကြတော့နည်းနည်းလေးပဲလုပ်လေပဲသူ့ရဲ့ကုသကောင်းမှုကစိတ်စေတနာတွေကတန့်ရှင်းစင်ကြယ်တဲ့အတွက်နိဗ္ဗာန်ကြီးမျက်မှောက်ပြုသွားနိုင်တယ်တဲ့ဒါလေးဟာဘုန်းကြီးတို့အင်မတန်မှမှတ်သားစရာလည်းပဲကောင်းပါတယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဒါနပြုတဲ့နေရာမှာလည်းပဲအရေးအတွက်ကိုဦးစားပေးတဲ့အုပ်စုအရေးသေးကိုဦးစားပေးတဲ့အုပ်စုသီလစောင့်တည်တဲ့နေရာမှာလည်းပဲဒီတိုင်းပဲဘာဝနာဝိပဿနာတွေပွားတဲ့အခါမှာလည်းပဲဒီတိုင်းပဲအရေးသေးနဲ့အရေးအတွက်ကိုဥတ္တရာဖြစ်တဲ့ဦးစားပေးပြီးတော့စိတ်စေတနာရည်ရွယ်ချက်တွေကွဲပြားသွားပါတယ်စိတ်စေတနာရည်ရွယ်ကွဲပြားတယ်လို့ပဲအကျိုးပေးတွေလည်းပဲတချို့နိဗ္ဗာန်ကိုရောက်စေနိုင်ပြီးတော့တချို့တန်ត្រာဆင်းရဲတဲ့နိဗ္ဗာန်ချမ်းသာကိုမရောက်ဘဲနဲ့လူချမ်းသာနဲ့ချမ်းသာလောက်နဲ့လမ်းဆုံးသွားတဲ့ပုံစံတွေလည်းရှိတယ်တဲ့ဒါလေးကိုဘုန်းကြီးကနားလည်အောင်ထပ်ပြီးတော့ပြောပြပါမယ်အားလုံးစူးစူးဆိုင်ဆိုင်နားထောင်ပေးဖို့အဲ့တော့ဒါနပြုတဲ့နေရာမှာထားပါတော့နော်အတူတူပဲတသိန်းကိုပူဇော်ပေးပြီးတော့ကထားပါတော့လူတယောက်ကတသိန်းကိုဒါနပြုတယ်။နောက်မိသားစုတစ်စုကသိန်းတရာကိုကြောင်းကြီးဆောက်တယ်။နောက်တစ်ဦးကကြတော့တသိန်းကိုသင်္ကန်းလိုဆွမ်းလိုလှူတယ်။အဲ့တော့တာမင်ရမျက်စိနဲ့ကြည့်ရင်တော့ဟာသိန်းတရာလူတဲ့ပုဂ္ဂိုလ်ကကြောင်းကြီးဆောက်ပြီးတော့လှူဒန်းလိုက်တာ။ရှင်တရာဒီဝေးကျင်းပလိုက်တာ။လူတွေဝဝပွဲအောင်ကျွေးမွေးလိုက်တာ။သူ့တော့ဒါနပါရမီရဲ့သိကြီးကျယ်တာပဲ။အဲ့တော့ဒါနပါရမီကိုပိုင်ပစ္စည်းကြီးကျယ်တဲ့အတွက်သူဟာနိဗ္ဗာန်ကိုမြင်မြင်ရောက်မှာပဲအားကျလိုက်တာလို့ဒါမျိုးပြောကောင်းပြောပါလိမ့်မယ်။နောက်တဝုဒ္ဓပုဂ္ဂိုလ်ကတော့တသိန်းပုံပဲတူတော့ဩသုဒ္ဓနာကတော့ပုံလေးပဲရရှာတယ်။သိကြီးကျယ်ကျယ်မရဘူး။သိတရားလူတဲ့ပုဂ္ဂိုလ်ကတော့သိကြီးကျယ်တာပဲလို့ဘုန်းကြီးတို့တကယ်မြတ်စွာဘုရားရဲ့ဒေသနာဉာဏ်နဲ့စူးစူးဆိုက်ဆိုက်မကြည့်ဘူးဆိုရင်ဒီလိုပဲအဖြေထွက်ပါတယ်။အဲ့တော့ဘုန်းကြီးတို့ဒေသနာဉာဏ်နဲ့စူးစူးလိုက်ပြန်ပြီးတော့ကြည့်တဲ့အခါမှာအဖြေရတာမျိုးမဟုတ်ပါဘူး။ဘာကွာသွားတယ်လဲဆိုရင်သိတရားကုန်တဲ့ပုဂ္ဂိုလ်ကလည်းပဲစိတ်စေတနာကောင်းလို့ရှိရင်တော့နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်။ဒီလိုမှမဟုတ်ဘဲနဲ့အရေးအတွက်ကိုဦးစားပေးပြီးတော့ငါတို့ကသိတရားတွေ့နိုင်တယ်ဆိုပြီးတော့လက်မထောင်ခြင်းကော့မာနတရားတွေဖြစ်မယ်။နောက်ပြီးတော့ငါတို့ကသိတရားရဲ့ပုံကြောင်းကြီးထောက်ထားတာ။အဲ့တော့ငါတို့သိန်းတရားကိုအကြောင်းကြီးဆောက်ထားတဲ့အတွက်ငါတို့နိုင်ငံတော်ကဘာပွဲတိတ်တည်းပေးလိုက်မယ်ဖွဲ့လို့ခြင်းနဲ့စိတ်တည်းအကုသိုလ်စိတ်တည်းကဝန်းရံသွားတယ်။နောက်ပြီးတော့ဒီလိုမလူလို့မကောင်းသေးဘူး။မလူလို့ရှိရင်ငါတို့တန်တရာမှာဆင်းရဲမှာပေါ့။ဆင်းရဲမှာကြောက်လို့လူတယ်ဆင်းရဲမှာကြောက်တဲ့စိတ်တည်းကဒေါမနတဒေါသတရားတွေဖြစ်ပြန်ရော။နောက်ပြီးတော့ဒီလိုလူမှငါတို့တန်တရာမှာလူချမ်းသာနဲ့ချမ်းသာခံစားရမှာပေါ့။လူချမ်းသာနဲ့ချမ်းသာခံစားခြင်းနဲ့စိတ်တည်းနဲ့လူပြန်ရော။အဲ့တော့သိတရားကတော့အရေးအတွက်သိများတယ်နော်တို့တော့သူစိတ်စေတနာကဆင်းရဲမှကြောက်တာလူချမ်းသာနဲ့ချမ်းသာတွေခံစားစေခြင်းနဲ့ခံစားခြင်းနာဒီဘဝမှာနိုင်ငံတော်ကပေးမဲ့ဘွေကြီးတွေကြော်ဖို့ပြီးတော့လှူတာနောက်ပြီးတော့ကိုယ့်လူဟာဘယ်သူအဖြစ်သိတရားကိုလှူလိုက်တာဆိုပြီးသူများချီးကျူးတာကိုကိုယ်ကနေပြီးတော့တာယာတဲ့သဘောနဲ့ပြုံပြုံပြုံပြုံနဲ့ဒီလိုဘုံပကသနာတွေနဲ့ဝန်းရံပြီးတော့လှူတယ်ဆိုလို့ရှိရင်ဘာဖြစ်မလဲသူရဲ့ကြောင်းလူတဲ့ဒါမှမဟုတ်ရှင်တရားပြုလူတဲ့ကုသိုလ်စေတနာတွေဟာသိမ့်တရားတော့ပုံပါရဲ့အရေးအတွက်ကတော့အားကျတရားကောင်းပါရဲ့သို့တော့ကုသိုလ်စေတနာဘလောက်တန့်ရှင်းပါသလဲဒါလေးဘုန်းကြီးတွေးစေခြင်းလို့နော်အလုံးသိမ့်တရားကုန်တဲ့ကုသိုလ်စေတနာမတန့်ရှင်းဘူးစိတ်မထားတတ်လို့ရှိရင်သိမ့်တရားကုန်လည်းပဲဒီကုသိုလ်ဟာနိဗ္ဗာန်ကိုမရသေးနိုင်ဘူးလို့ပြောလို့ရပါတယ်ဘာဖြစ်လို့လဲလူတန်းတဲ့ချိန်မှာလောဘတွေဒေါသတွေဂုံပကာတနာတွေနဲ့မောဟိုင်းပြီးတော့သူ့မှာကုသိုလ်ဆိုလို့ဘာမှမရှိဘူးပွဲပြီးသွားလို့ရှိရင်ငါတို့ကဘလို့လှူတာဆိုပြီးတော့ကြွားလိုက်ချင်တာပို့သေးတယ်။အဲ့တော့ဘာဖြစ်လဲသူ့ရဲ့အလှူမှာအကုသိုလ်တွေပဲတော်တော်များများဝန်းရံသွားတယ်။ကုသိုလ်စိတ်စေတနာစစ်စစ်မှန်မှန်လေးကဖြစ်ချင်အင်မတန်နဲသွားပါတယ်။နောက်ပြီးတော့လှူဒန်းနေတဲ့ချိန်မှာငါတို့ဖိတ်ထားတဲ့အရာရှိငါတို့ဖိတ်ထားတဲ့တထည်လာမလာပါမလားသူတို့မလာလို့ရှိရင်ငါရဲ့ဂုံသိငါရဲ့ဌာနဘွဲဟာမျက်နှာငယ်တလူလူစိတ်တရားမျိုးစုံလောဘဒေါသကြောင့်မျိုးမျိုးခံစားနေရတယ်အဲ့ဒီစိတ်နဲ့လူပွဲပြီးဆုံးသွားတယ်ဆိုလို့ရှိရင်ဘုန်းကြီးတို့သိတရားကုန်ပြီမယ်အရေးအတွက်ကြီးရသိကြီးမားပြီမယ်အရေးအသွေးဆိုတဲ့ကုသိုလ်စေနာတန်ရှင်းမှုဟာအားနည်းတဲ့အတွက်ဒီပုဂ္ဂိုလ်မျိုးရဲ့ဒါနဟာနိဗ္ဗာန်တိရောက်စေနိုင်တယ်လို့အာမခံလို့မရပါဘူးနောက်ပြီးတော့သူ့ရဲ့စိတ်စေနာကောင်းရင်တော့တမျိုးပေါ့ဒီလိုစိတ်စေနာတွေနဲ့သာလှူတာတွေဘုန်းကြီးတို့လောကမှာရှိပါလိမ့်မယ်တက္ကမကြီးတွေလည်းပဲမိမိတို့ပဝန်ချင်းသတိထားကြည့်မိမိတို့ရဲ့သာသမီဆွေမျိုးအတိုင်းဝန်းနဲ့လည်းတတိထားကြည့်မှားရင်ပြင်ပေးမယ်မှန်လို့ရှိရင်ဝမ်းပြဝမ်းသာနဲ့ဆက်ပြီးတော့အားပေးရပါတယ်အ အဲ့တော့ဘုန်းကြီးကလည်းပဲဒီတရားကိုဟောတာဘယ်သူကိုနစ်နာစေဘယ်သူကိုမဖြစ်စေမရှိပါဘူးတကယ်ကိုအတိမှန်ရစေခြင်းလို့ဟောခြင်းဖြစ်တယ်ကိုကိုယ်တိုင်လည်းပဲဒါသူတွေကိုသိပြီးတော့မြတ်လို့ဟောခြင်းဖြစ်ပါတယ်အဲ့တော့နောက်တချို့ပုဂ္ဂိုလ်ကတော့တသိမ်းပဲလူတယ်သို့တော်သူတသိမ်းလူတယ်ဥပမာပြင်တသိမ်းလူတယ်သင်္ကန်းလူတယ်ဒါမှမဟုတ်လည်းပဲကိုကျက်ရွာမှာဆင်းရဲနေတဲ့ပုဂ္ဂိုလ်လေးတွေအတွက်စာတင်ကြောင်းမှမရှိတဲ့စာအုပ်စာတမ်းတွေလူတယ်အဲ့တော့စာတင်ကြောင်းမှာဆင်းရဲနေတဲ့ကြောင်းမနေနိုင်တဲ့ပုဂ္ဂိုလ်လေးတွေကိုစာအုပ်စာတမ်းလေးတွေလှူပြီးတော့ခြမင်းလေးတွေတွေးတယ်ဆိုရင်ဩငါရဲ့ခြမင်းကိုစားပြီးတော့သူတို့တနေ့တာအတွက်ဆာလောင်ရင်းယောဂကင်းရပါစေငါရဲ့ခြမင်းကိုစားပြီးတော့ဆာလောင်ရင်းယောဂကင်းပြီးတော့တနေ့တနေ့တာအတွက်စာတင်နိုင်ရပါစေအသိဉာဏ်တွေရကြပါစေငါတို့လူတန်းတဲ့စာအုပ်လေးတွေဖတ်ပြီးတော့သူတို့အသိဉာဏ်တုပ်ပြီးဘဝမြင်မာကြပါစေဆိုရင်ငွေရတော့တသိန်းပဲကုန်တာပဲသို့တော့ဒုက္ခရောက်နေတဲ့ကလေးတွေပြီးပါမဲ့ကလေးလေးတွေကိုစပြီးတော့တူလို့ရှိရင်လည်းပဲသူတို့ပညာတက်စေခြင်းသာသူတို့ချမ်းသာစေခြင်းသာဆာလောင်ရင်းယောဂကင်းစေခြင်းသာနောက်ပြီးတော့တန်ပညာတွေတက်ပြီးတော့သူတို့ရဲ့ဘဝဖြောင့်ကျူးစေခြင်းသာမေတ္တာတရားတွေနဲ့ကုသိုလ်စိတ်တန်တန်နဲ့လှူတာပဲအဲ့ဒါဆိုလို့ရှိရင်ဘုန်းကြီးတို့အရေးအတွက်ကတော့တသိမ်းပဲကုန်တယ်သို့တော့စိတ်စေတနာတွေကတန့်ရှင်းနေတဲ့အတွက်လောဘဒေါသဝန်းရံမှုမရှိတဲ့အတွက်အဲ့ဒီကုသိုလ်ကောင်းမှုကံစေတနာတွေကနိဗ္ဗာန်ထိမျက်မှောက်ပြုစေနိုင်တယ်တဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေသင်္ကန်းလူတွေဆိုလို့ရှိရင်လည်းပဲငါတင်ကန်းကိုဝုတ်ပြီးတော့တန်ဃာတော်ရှင်မြတ်တွေအချက်ချင်းကြောက်ချင်းဆိုတဲ့ကိုရင်ကားတွေကိုဖုံးလွှမ်းနိုင်ပါစေငါတင်ကန်းကိုဝုတ်ပြီးတော့အချမ်းအပူစတဲ့ဇာတိဥတုတံတွေကာကွယ်နိုင်ပါစေငါတင်ကန်းကိုဝုတ်ပြီးတော့ဇာတိဥတုတံကာကွယ်နိုင်တယ်လို့မှတ်ချင်းစကြဘိုးစတဲ့တတ္တဝါတွေရဲ့ကြိုက်ခဲမှုအန္တရာယ်တွေကာကွယ်ပြီးတော့ကျန်းမာရေးကောင်းပြီးတော့စတင်စားကြလုံဆောင်နိုင်ကြပါစေသတင်းစာကြားလုံးဆောင်ပြီးတော့သာသနာတော်ကြီးရှေ့အောင်ဆောင်ရွက်နိုင်ကြပါစေဆိုရင်ပါဖြစ်မလဲအဲ့လိုလူတဲ့ပုဂ္ဂိုလ်ကသင်္ကန်းတသိန်းကိုတော့လူတာပဲအရေးတွေအားဖြင့်တော့နဲတော့နဲတာပဲသို့တော့စိတ်စေတနာတွေသိကြီးကျယ်သွားပါတယ်အင်မတန်ပန့်ရှင်းသွားပါတယ်သာသနာတော်ကြီးရှေ့စေခြင်းနာသတင်းစာကြားလုံးစေခြင်းနာကျမ်းမာချမ်းသာစေခြင်းနာအချက်ကြောက်တွေပုံလွန်စေခြင်းနာအလုံးစုံပြီးတော့စိတ်စေတနာကောင်းကောင်းနဲ့လူထမ်းလိုက်ပြီးငါအတွက်ငါအတွက်ဆိုတဲ့မျှော်လင့်ချက်တွေဘာမှမပါဘူးဆိုရင်စေတနာတန်ရှင်းပြီးတော့အဲ့ဒီကုသိုလ်ဟာတသိန်းကုန်ပြီမဲ့လို့နိဗ္ဗာန်ကြီးမျက်မှောက်ပြုစေနိုင်တဲ့ကုသိုလ်ဖြစ်သွားတယ်တဲ့အရေးသွေးသိပ်ကောင်းသွားတယ်ဆိုတော့သိဉ္ဇီဟာအရေးအတွက်တော့များပါရဲ့အရေးသွေးသိပ်ဉာဏ်နဲ့ကုသိုလ်လို့ဒီလိုခေါ်လို့ရပါတယ်ဘုန်းကြီးတို့တခါတည်းရံမှာလည်းပဲဣဒံမေပုံဉ္ဇံနိဗ္ဗာနတပစ္စယောတုယနေ့လုံးတဲ့ကုသိုလ်ကောင်းမှုကနိဗ္ဗာန်အတွက်နိဗ္ဗာန်ရကြအောင်ထောက်ပံ့ဖြစ်ပါစေလို့ဘုန်းကြီးတို့ဆရာတော်တွေကလည်းပဲဆရာဆိုပေးတယ်အဲ့တော့နိဗ္ဗာန်ဆိုတာဒီ32ခုထဲမှာလွမြောက်တဲ့နေရာကိုနိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ပြုကျင်တာနဲ့တကယ်နဲ့32ခုထဲမှာလူချမ်းသာနဲ့ချမ်းသာခံစားခြင်းစိတ်တွေမရှိတော့ကင်းသွားတာအဲ့ဒါနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်အထောက်ပံ့ပါရမီကောင်းဖြစ်သွားတာပဲဒါကြောင့်ဘုန်းကြီးတို့ဒါနပြုတဲ့နေရာမှာလည်းပဲအရေးအတွက်တဲ့အရေးအသွေးစိတ်အရေးကြီးတယ်တဲ့အဲ့ဒီအရေးအသွေးတွေကဘုန်းကြီးတို့ကိုယ်ပိုင်ပစ္စည်းအစ်စ်မှဖြစ်သွားပါတယ်တန္တရာတည်သွားတဲ့အခါမှာဒီဘုရားနိဗ္ဗာန်မျက်မှောက်မပြုသေးဘူးဆိုရင်အဲ့ဒီကုသိုလ်စေတနာတွေကကိုယ်နောက်ပါသွားတာပဲ။ဟိုပုဂ္ဂိုလ်ကတော့ကြောင်းကြီးတော်၆ပါးရဲ့သိမ့်တရားတော်ကုံပါရဲ့စိတ်စေတနာရေသွေးကောင်းကောင်းနဲ့တွေ့ရင်တော့ပြောစရာကိုမလိုတော့ဘူး။သို့တော့ဘုံပကသနာတွေနဲ့ဝန်းရံပြီးတော့လောဘဒေါသတွေနဲ့လှူတဲ့အခါမှာသူတည်တဲ့အခါမှာဒီကြောင်းကြီးကနောက်ဘဝမှာလိုက်ပြီးတော့အကျိုးမပေးပါဘူး။ကြောင်းကြီးကသူ့အတူနေခဲ့မှာပဲ။ကျောင်းလူတို့ရဲ့ချိန်လုံးကသူထားခဲ့တဲ့စိတ်စေတနာတွေကမတန့်ရှင်းဘူးဂုံပကာသနာတွေနဲ့ရောနေတယ်ဆိုရင်အဲ့ဒီကုသိုလ်ကံတွေကကိုယ်တည်တဲ့အခါပါပြီးတော့ကိုယ့်ရဲ့ကုသိုလ်ကံမတန့်ရှင်းတဲ့ကံဖြစ်သွားပါတယ်။နောက်ဘဝကျိုးပေးတဲ့အခါမှာလည်းပဲမတန့်ရှင်းတဲ့ကျိုးတွေပေးပြီးတော့နိဗ္ဗာန်ကြီးအကျိုးမပေးနိုင်ဘူးတဲ့။ဒီနည်းနည်းလေးလူတဲ့ပုဂ္ဂိုလ်ကလည်းပဲတသိန်းကုန်သင်္ကန်းလူတယ်ဒီသင်္ကန်းကနောက်ဘဝလိုက်ကျိုးပေးတာမဟုတ်ပါဘူး။သင်္ကန်းကိုပဲစိတ်စေတနာနဲ့လှူတယ်လေအဲ့ဒီစိတ်စေတနာတွေဟာကံတရားရှင်နဲ့ကမ္မတတ္တိရှင်နဲ့ကျွန်းကျန်ပြီးတော့နောက်ဘဝမှာလိုက်ပြီးတော့အကျိုးပေးတာကံတရားကကိုယ်နောက်ပါတာကံတရားကကိုယ်ပိုင်ပစ္စည်းဆွေမျိုးအစ်စ်ဖြစ်တာဒီကြောင်းလေသင်္ကန်းတွေဆိုတာပစ္စည်းဖြစ်တဲ့အတွက်သင်္ခါရသဘောတရားရဲ့သူ့အတူပျက်စီးသွားတာပါပဲအဲ့ဒီဟာတူတန်းတဲ့ချိန်တုန်းကစိတ်စေတနာလေးတွေကကိုယ်စီယူသွားရတာတဲ့စိတ်စေတနာတန်ရှင်းရင်နိဗ္ဗာန်ကြီးမျက်မှောက်ပြုနိုင်တယ်လို့သိသိနာမတန်ရှင်းမှုဆိုလို့ရှိရင်လည်းပဲနိဗ္ဗာန်ကြီးမျက်မှောက်မပြုသေးနိုင်မဲနဲ့ဒီဘဝအကျိုးမေးတော်မှာမတန်ရှင်းတာတွေဖြစ်တတ်ပါတယ်တဲ့ဒါကြောင့်ခေါင်းကြီးတို့ကံတရားဆိုတာသိပြီးတော့အရေးသွေးကောင်းဖို့ရေးကြီးပါတယ်ကလျာဏဝါကောင်းတိမူလီဖြစ်တော်ဘာသကံဝါမကောင်းတိမူလီဖြစ်တော်ယံကမကျင်ကံကိုဂရိတာမီပြုလိုက်အံတတကမတထုကံကောင်းကံစုမျိုးမျိုးဤဒါရတော်မွေကံဒီဘွေတာမီဖြစ်ရမှာပါတကားဣတိအကြောင်းကိုပပတိဒေနာသာသနာဝန်တန်းယံတာမနေတိ अभी नहीं देखे मैं भी किसानों की जवान चेंजिंग बिन चेंजिंग टाइप आवे इधर लोग गावा तो लोग आधुनिक चेंडों में भी आती ओझा करुणा शीतवा पिन्या चें हो जा रोंगे बावे दरी पौधों ढालाओ चलो जी मैं चाहता हूँ कौन है कैंची भी सूर्य कैंची भी कोलों जाओ को कहीं या बारे ताजमहल चांदी लूरा जीतवा जी मचीबाओ जीतवा तो इन्हीं या कोमी मेलू सिसी डनारिया मतलब शेन मचेंजे वो कोम बताते ना रीने मोहाई रे लूट्चे बिरो तंचे ने सिसी ना छपुए मयाव उसे जीतवा मयावी में เชียงดูเชียงดาลีดีสาวสาดันดูเรทเมนจูเรตุรกอบาชันดาจีเจนดูตาดนารอยเชียงดีเจนดูสาเรสิ่งของสิ่งเดียดเนี่ยดูเรตัวเองเลยเอเยจวัดการอ่อนติ้งตีจะติ้งไม่ชิบิเม่สิ่งเดียดนารีอ่ะติ้งตั้งเชียงเชียงเจตัวเรตัวอันนี้กันเดียร์เนี่ยกองบิดอตั้งแต่รามันได้บรรยมออกมาจูมาเชียงอันนี้กองเนี่ยกันเดียร์ไล่บิดอจูบิเร่สุดาดาลีดูเชียงเชียงเนี่ยติ้งเจมาร์เลยเออเชียงเชียงเนี่ยติ้งตัวลูกจีนติ้งเดียร์ดูราเอเยจวัดเดียร์เอเยมจีบู กองประกาศนาฬิกาเย็นเมื่อจิ๋วกองประกาศนาฬิกาเย็นเมื่อจิ๋วบ้าเย็นจีเดเลยสิสิ่งนั้นตั้งเช่นเส้นเจ้าเย็นจีเดตัวตีตัวลูกจีนเราต้องมาเต้าเย็นจะกวาดดูร่าซาบิโร่เต้าบิโร่ชูเส้นตั้งเช่นเจ้าเรียกว่าไหนมาเลยไหนบ้างที่ยาวเต้าไหนมาเลยคนอื่นซาบิมาปั้นนี่จะเป็นดูร่าเนี่ยไหนบ้างยาวเต้าไหนบ้างผมยังมองดูตัวเรื่อยๆดูร่าของนี้ซาบิมาไล่ชาลูกีมีอายุสี่บาทเลยแต่จะหมดเต้าบิโร่เย็นจีเดตาว่าตาหน้าไปน้าพี่อ ထက်အရေးအတွေးသိအရေးကြီးတယ်ဒါလေးကိုဘုန်းကြီးပြောပြဘယ်လိုလဲဆိုတော့တချို့ပုဂ္ဂိုလ်တွေကဝါရင်3လဝါရင်3လဆိုတော့တလဦးရက်30နဲ့တွက်ကျင်ရက်ပေါင်း90ထားကြပါတော့ရက်ပေါင်း90ဥပုပ်သီလတွေဆောက်တည်တယ်နှစ်တိုင်းလည်းပဲဆောက်တည်တယ်တချို့ဝါဘဆိုလို့ချင်းဥပုပ်တွေလည်းပဲဆောက်တည်တယ်ဆိုတော့ရက်ပေါင်းများစွာဆောက်တည်တယ်တချို့ကကြတော့ရက်ပေါင်းများစွာမဆောက်တည်နိုင်ဥပုပ်နေလေဥပုပ်နေလေပဲဆောက်တည်နိုင်တယ်ဝါရင်3လမှာလည်းပဲ3လရက်90မဆောက်တည်နိုင်ဘူးတလဟု12ရက်12တရင်တလဟုဘုန်းကြီးတို့4ရက်4တရင်ပေါ့3လဆိုတော့12တရင်12ရက်ဥပုံနေလေးတွေဆောက်တည်တယ်အဲ့တော့တာမညာအားဖြင့်ကြည့်ရင်တော့ဟာဘယ်သူအားဖြင့်ဥပုံဆောက်လိုက်တာတဝါတွင်လုံးရက်ပေါင်း90ဒီကြတဲ့ဝါပတွေကလည်းပဲရှိသေးနှစ်ကလည်းများလိုက်တယ်သူ့ရဲ့သီလကုသိုလ်ကြီးသိကြီးကြတာပဲတည့်ရဲ့သူလသီလကုသိုလ်ကြီးဟာတိတ်ပြီးတော့ကိုယ်ပိုင်ပစ္စည်းတွေအများကြီးရသွားတာပဲဘသူအားတော့ဖြင့်တစ်နှစ်မှာဝါရင်3လရဲ့ဥပုပ်လေး12ရက်ဆောက်နေတယ်သူတိလာကတော့တာမင်ညပါပဲတိတ်ပြီးတော့မကြီးကျယ်ရှာဘူးကိုယ်ပိုင်ပစ္စည်းနည်းရှာတယ်လို့ဘုန်းကြီးတို့အရေးအတွက်ကိုဦးစားပေးတဲ့ပုဂ္ဂိုလ်ကတော့ဒီလိုပဲတွေးပါလိမ့်မယ်တကယ်အစ်စ်မှန်ကတာမျိုးမဟုတ်ပါဘူးအရေးအတွက်တဲ့အရေးအတွေးရအဓိကကြပါတယ်နောက်ဘဝအကျိုးပေးတဲ့အခါမှာရက်ပေါင်း90ရာလိုက်ပြီးတော့အကျိုးပေးတာမဟုတ်ပါဘူးစနေရက်တည်းဆောက်တည်တဲ့ပုဂ္ဂိုလ်ကလည်းပဲသူ့ရဲ့စနေရက်သီလဆောက်တည်တဲ့ရက်တွေကအခြေအတွက်တွေကလိုက်ကျိုးပေးတာမဟုတ်ပါဘူးစိတ်စေတနာရည်ရွယ်ချက်ကကျိုးပေးတာတဲ့ဘုန်းကြီးတို့တဝါရင်းလုံးရက်ပေါင်း90ဆောက်တည်တဲ့ပုဂ္ဂိုလ်ကလည်းပဲသီလဆောက်တည်တဲ့အခါမှာမာနတရားခံနေတဲ့ငါတို့ကရက်ပေါင်း90ဝါရင်း3လဆောက်တည်တာဆိုပြီးတော့ကိုယ်ဆောက်တည်တာကိုသူများသိသိခြင်းနဲ့ကိုယ်ဆောက်တည်တဲ့အကြောင်းကိုမြင်ရင်ရှက်ရင်နဲ့ကြွားဝါခြင်းနဲ့မဆောက်တည်တဲ့ပုဂ္ဂိုလ်တော့နှိမ့်ချခြင်းနဲ့စိတ်ကလေးနဲ့ပြောခြင်းနဲ့အဲ့တော့ဘာဖြစ်လဲသူ့ရဲ့စိတ်ထဲမှာသီလတော့ဆောက်တည်ပါရဲ့ရက်တည်ရတော့သိရက်ပေါင်း90စသဖြင့်ရှိပါရဲ့သို့တော့စိတ်စေတနာတန့်ရှင်းပါရဲ့လားဒါလေးစဉ်းစားကြည့်ခြင်းနဲ့နော်အဲ့တော့သူ့ရဲ့စိတ်စေတနာသူများကိုနှိမ့်ချခြင်းနာဒေါသတရားတွေကိုကိုကိုလူတိရှင်ကြဖြစ်စေခြင်းနာလောဘတရားတွေမောင်မောင်မားမားနဲ့ပြောခြင်းနာဒေါသတရားတွေနောက်ပြီးတော့ဒီရက်ပေါင်း90လေးဆောက်တည်တာကိုဂုံယူကြွားဝါလိုက်ခြင်းနာလောဘတရားတွေသူ့ရဲ့သီလဆောက်တည်နည်းဟာလောဘဒေါသတွေနဲ့ဝန်းရံလို့ရက်ပေါင်းကတော့90ဖြစ်ပါရဲ့စိတ်စေတနာတွေကမတန့်ရှင်းမစင်ကြယ်ပဲနဲ့အကုသိုလ်တွေဝန်းရံသွားတတ်တယ်။ဟာတခါတည်းရန်ကြတော့လည်းပဲငါတို့ဒီလိုသီလဆောက်တည်မှနောက်ဘဝမှာကျန်းမာရေးကောင်းပြီးတော့ချမ်းသာတာတာနေရမှာဆိုပြီးနောက်ဘဝချမ်းသာတာတွေမျှော်ကိုပြီးတော့ဆောက်တည်တယ်။အဲ့တော့ဘာဖြစ်လဲစိတ်ကမတန့်ရှင်းတော့ဘူး။ဘုရားတို့မတန်ရှင်းတဲ့ကုသိုလ်ကနိဗ္ဗာန်ရောက်ဖို့ခက်ပါတယ်။ဒီဘဝမှာလည်းပဲအကုသိုလ်ကိလေသာတွေပါမှနိဗ္ဗာန်နဲ့မြန်မြန်နှီးဆက်ပါတယ်။အကုသိုလ်ကုန်တဲ့နေ့ဟာနိဗ္ဗာန်မျက်မှောက်ပြုတဲ့နေ့ပါ။အဲ့တော့သီလဆောက်တည်တာကိုပဲအကုသိုလ်တွေနဲ့ဝန်းရံနေတော့ဘာဖြစ်တယ်လဲ။ရက်ပေါင်းကတော့များပါရဲ့။သူ့ရဲ့စိတ်စေတနာတွေကရက်ပေါင်းများပြီမဲ့လို့မတန်ရှင်းတဲ့အတွက်နောက်ဘဝအကျိုးပေးတဲ့အခါနိဗ္ဗာန်မရမချင်းအကျိုးပေးတဲ့အခါမှာရက်ပေါင်း90ရာလိုက်အကျိုးပေးတာမဟုတ်ပါဘူး။
ရပောင်းဖို့တွေမှာဘလို့စိတ်စီနာနဲ့သူသီလဆောက်တည်ခဲ့တယ်လေအဲ့ဒီစိတ်စီနာတွေကတန်ရှင်းရင်တန်ရှင်းလို့နိဗ္ဗာန်ကြီးကြိုးပေးပြီးတော့မတန်ရှင်းဘူးအကုသိုလ်တွေရောနေတယ်ဆိုရင်နိဗ္ဗာန်ကြီးမရောက်သေးနိုင်ဘူးဆိုတာဒါအစီအတွက်အဓိကမကြဘူးဆိုတာဘုန်းကြီးကပြောချင်တာပါအကိုက7ရက်လောက်ပဲဆောက်တည်နိုင်တယ်တဝါတွင်လုံးမှာဒီ7ရက်ဆောက်တည်တဲ့အခါမှာလည်းပဲဒီတိုင်းပဲဩငါသူများတဲ့တခြင်းရှောင်ကျင်လိုက်လို့ရှိရင်ငါနဲ့ဆက်နေတဲ့ချက်ပိုးလေးတွေပြောစိတ်လေးတွေချမ်းသာကြပါစေငါဒေါသကင်းပြီးတော့သူများပေါ်မှာနှိမ့်ဆက်မှုကကင်းလို့ရှိရင်ငါရဲ့သားသမီးတွေကလည်းပဲငါမြင်ရင်ကြောက်ရွံ့လာပြီးမဖြစ်တော့ကိုကနေရဲတဲ့ဒေါသတတိနဲ့ရိုက်ရနှံ့ဟာဆိုရင်ဇနီးဖြစ်တဲ့လူဒီသူကလည်းပဲကိုမြင်ကြောက်နှံ့နေပါပဲအဲ့တော့ငါသူများကိုနှိမ့်ဆက်ခြင်းသူများတသက်ခြင်းငါရှောင်ကျင်မယ်ငါရှောင်ကျင်လိုက်တဲ့အတွက်ငါရဲ့ပဝန်းကျင်ချမ်းသာကြပါစေငါရဲ့သားသမီးတွေချမ်းသာကြပါစေငါရဲ့ဇနီးတွေလည်းပဲထိတ်လန့်မှုကကင်းဝေးကြပါစေငါရဲ့ပဝန်းကျင်ကလည်းပဲငါ့ကိုမြင်လို့ရှိရင်ကြောက်ရွံ့မှုကကင်းဝေးကြပါစေဆိုပြီးတော့မေတ္တာတရားလေးနဲ့သီလစောင့်လို့ဘလောက်ချမ်းသာတယ်လဲအဲ့ဒီစိတ်နဲ့စောင့်လို့ရှိရင်သူ့တဏ္ဍာမှာလောဘဒေါသတွေကင်းလို့အဲ့ဒါဘုန်းကြီးတို့ရက်ကလေးနည်းပြီလေလို့သူ့ရဲ့စိတ်စီနာတန်ရှင်းစင်ကြယ်သွားတာပဲသူရမေတ္တာသိက္ခာပုဒ်ဆိုလဲဒီလိုပေါ့ကိုယ်ကတည်းကရတောက်တယ်ဆိုလို့ရှိရင်ဟာအယတမသာသမိသတ္တိပြသာသမိတွေမှာမျက်နှာငယ်လို့နောက်ပြီးတော့ဇနီးမယားဖြစ်တဲ့လူကလည်းပဲယတမရဲ့ဇနီးမယားဒါမျိုးပြောခံရလို့ပဝန်းကျင်ရဲ့တာကျုသမီးမျိုးရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲရက်တော့လာလို့ရှိရင်ငါတာသမီးမြန်စော်ကားမလားသူနဲ့သွားမပေါင်းနဲ့ဆိုတထိတ်ထိတ်နဲ့ဖြေလို့အဲ့တော့ငါဒီရက်တော့စားခြင်းရဲ့ရှောင်ကျင်လိုက်တဲ့အတွက်ငါပဝန်းကျင်စိတ်ချမ်းသာကြပါစေငါလည်းပဲမြတ်စွာဘုရားကိုသီလဆောက်တည်တဲ့ခြင်းအပြင်တရားဓမ္မနဲ့ငါပူဇော်ပြီးသားဖြစ်သွားတယ်မြတ်စွာဘုရားစကားကိုငါလိုက်နာပြီးသားဖြစ်သွားတယ်အလုံးကျမ်းမာကြပါစေချမ်းသာကြပါစေငါသီလဆောက်တည်တဲ့အတွက်အလုံးကိုကျမ်းမာစိတ်ချမ်းသာစွာနဲ့ကြောက်ရွံ့ခြင်းတွေကင်းကြပါစေမြတ်စွာဘုရားကိုလည်းပဲဒီသီလဆောက်တည်တဲ့ကုသိုလ်စေတနာနဲ့ပူဇော်ပါတယ်ဆိုရင်ပါဖြစ်သွားမှာလေသူ့ရဲ့သီလဆောက်တည်တဲ့ရက်ကလေးကနည်းပြီပဲလို့စိတ်စေတနာသိတန်ရှင်းစင်ကြယ်သွားပါတယ်နောက်ဘဝကြိုးပြတဲ့အခါမှာယနေ့နေ့ကြီးကလိုက်ကြိုးပြတာမဟုတ်ပါဘူးစိတ်စေတနာတန်ရှင်းရင်တန်ရှင်းသလောက်နိဗ္ဗာန်ကြီးရောက်သွားသေးနိုင်တယ်ဆိုတာဒါဘုန်းကြီးတို့သိစေခြင်းပါတယ်ဒါကြောင့်သီလဆောက်တည်တဲ့အခါမှာလည်းပဲသီလရဲ့အရေးအတွက်တည်းကအဓိကမကြပါဘူးအရေးအတွက်ဟာအဓိကမဟုတ်ပါဘူးအဲ့ဒီအရေးအတွက်မှာအဓိကမထားဘဲနဲ့ဘုန်းကြီးတို့စိတ်စေတနာကံတရားကလည်းကိုယ်ပိုင်ပစ္စည်းဥစ္စာဖြစ်နေပါတယ်သူကလည်းဘဝတန်ត្រာမှာနိဗ္ဗာန်မရမချင်းဆွေမျိုးအစ်စ်အနေနဲ့နောက်ကလိုက်ပါတယ်တဲ့ဒါကြောင့်မြတ်စွာဘုရားကကလျာဏဝါကောင်းသည်မူလီဖြစ်သောပါပကံဝါမကောင်းသည်မူလီဖြစ်သောယံကမ္မံကျင်ကံကိုပရိသာမိပြုလိုက်အံတတကမ္မတထုကံကောင်းကံဆိုမျိုးမျိုးဤဒါယာတော်မွေကံသည်ဘွေသာမိဖြစ်ရမှာပါတကားကိုလုတ်ခဲ့တဲ့ကံကောင်းကံဆိုရဲ့အမွေခံကိုပဲခံရတာပဲကိုလုတ်တာကိုဇနီးရနေဝန်ခံလို့မရဘူးသံဃာမှာကိုကနေပြီးတော့ဇနီးမယားတွေအတွက်မောင်တာတွေလုပ်ပြီးတော့ရှာဖွေကြွေးတယ်တန်တရာသွားလို့ချင်းကိုပဲခံရတာသူတို့လိုက်မခံပါဘူးအဲ့ဒီမကောင်းတဲ့ကံလည်းပဲကိုကပါသွားတာကိုပဲယူရတာဒါရီယာကိုပိုင်ပစ္စည်းအစ်စ်ဖြစ်သွားပါတယ်အဲ့ဇနီးမယားတွေအကြောင်းပြုပြီးတော့ကုသိုလ်တွေသူတို့လုပ်ဖြစ်အောင်တိုက်တွန်းတယ်သူတို့ဘုံမှာစိတ်တည်နာစီတန်တန်ရှင်းရှင်းနဲ့ကြောင်းထားပေးတယ်လိမ္မာအောင်ဆောင်ရွက်ပေးတယ်တရားထုံးဖွင့်ရအောင်ဆောင်လျှောက်ပေးတယ်အဲ့ဒီစိတ်စည်နာတွေကလည်းပဲနောက်ဘဝကိုပိုင်ပစ္စည်းဖြစ်သွားတယ်ဒီသားသမီးဇနီးမယားတွေကိုနောက်ဘဝကိုပိုင်ဖြစ်နေခေါ်သွားလို့မရဘူးတဲ့ဒါကြောင့်ဒါရီယာကိုယ့်ရဲ့အမွေခံတွေကကံတရားရဲ့အမွေကိုပဲကိုကခံယူရပါတယ်လို့ထင်ထင်ပေးပါတဲ့ဒါကဘုန်းကြီးတို့သီလနဲ့ဆိုင်တဲ့အပိုင်းပေါ့ဘာဝနာနဲ့ဆိုင်တဲ့အပိုင်းလည်းပဲဒီတိုင်းပါပဲဘာဝနာကိုလည်းပဲဘုန်းကြီးတို့ရေအတွက်ကိုဦးစားမပေးရပါဘူးရေသွေးကိုဦးစားပေးပြီးတော့ဘာဝနာကိုပွားရပါတယ်ဟာငါတို့ကတစ်နှစ်ကိုဘယ်နှကြိမ်တရားစခန်းဝင်တာဒီရေအတွက်တွေအဓိကမဟုတ်ပါဘူးငါတို့ကတနည်းကိုဘယ်နှကြိမ်ရေအတွက်ဝင်တာတစ်ခါဝင်လို့ရှိရင်ရေပေါင်းဘလောက်ဝင်တာဒီရေတက်ကလည်းအဓိကမဟုတ်ပါဘူးတွတ်တူတက်နိုင်တဲ့မြတ်ကြိမ်ပဲဝင်ဝင်နေရလို့ရှိရင်ဘာဖြစ်မလဲမော်တော်ကားစီးရင်လည်းပဲဘုန်းကြီးတို့ရှုမှတ်လို့ရတယ်အိမ်မှာခဏတစ်ပြုတ်နားရင်လည်းပဲရှုမှတ်လို့ရတယ်အိယာဝင်ကနေမှာအိယာပေါ်လှည့်ရင်လည်းပဲဝိပဿနာဆိုတာရှုမှတ်လို့ရတယ်အရေးသေးကောင်းလို့ဖို့အဓိကကြားပါတယ်အဲ့တော့ကောင်းပြီတရားရှုမှတ်တာဘာအဓိကလဲဘာလို့ဖို့လဲဘုန်းကြီးတို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့နိဗ္ဗာန်ကိုဘယ်ချိန်မျက်မှောက်ပြုတယ်လဲထပ်မေးလို့ရှင်သောတာပန်ဖြစ်တဲ့ချိန်မှာနိဗ္ဗာန်ကိုမျက်မှောက်ပြုပါတယ်။ကောင်းပြီသောတာပန်ဘယ်ချိန်ဖြစ်တယ်လဲထပ်ပြီးတော့မေးလိုက်။သောတာပန်ဆိုတာတက္ကာယဒိဋ္ဌိဆိုတဲ့ကိလေသာနဲ့ဝိသိကိတ္တဆိုတဲ့ကိလေသာကိလေသာ၁၀ပါးရဲ့အဲ့ဒီကိလေသာ၂ပါးပုံနေနေပြီသောတာပန်ဖြစ်တဲ့နေ့။အဲ့တော့တက္ကာယဒိဋ္ဌိဝိသိကိတ္တကတော့ထားတော့ဒါမြတ်စွာဘုရားဘုံမှာမယုံမှားဘူးပေါ့နော်။အဲ့တော့တက္ကာယဒိဋ္ဌိဆိုတဲ့ငါဆွဲခြင်းမှုတွေတရားထုတ်တာဖြစ်ရပါတယ်။အဲ့ဘာလို့မလဲ ငါကျွေးပြင်းအောင်အားထုတ်တယ်ဆိုတာခေါင်းကြီးတို့တချို့ကအာကြေရရာချီတဲ့သဘောနဲ့သွားပြီးတော့အားထုတ်တယ်ကြေရရာချီမှစီပွားရေးတက်မှာဒီလိုတရားစကန်းဝင်လိုက်မှဒေရင်ဆရာဟောတယ်စီပွားရေးလည်းပဲရှင်းပြမယ်လူမှုရေးလည်းပဲရှင်းပြမယ်အဲ့တော့ကိုချမ်းသာခြင်းလို့ငါချမ်းသာခြင်းလို့ငါမိသားစုကောင်းစားခြင်းလို့ဆိုရင်တရားရှိမှတာအရေးအတွက်ကတော့သူ့အတူအကျိန်ပေါင်းဘလောက်များများဘယ်နှရက်ဖဲထိုင်တယ်ရည်ရွယ်ချက်ကငါချမ်းသာဖို့ငါစီပွားရေးတက်ဖို့ငါမိသားစုနဲ့ရှင်းပြဖို့ငါဆွေးနေနဲ့သွားပြီးတော့ဒီလိုခြင်းလို့ခြင်းလို့ဆိုတဲ့ဒီအစွဲလဲနေတဲ့တရားထိုင်လို့ရှိရင်လည်းပဲအရေးအတွက်ကများသွားနိုင်ပါတယ်အရေးတွေးရတော့တိုးမလာနိုင်ပါဘူးအဲ့တော့တရားထိုင်တဲ့အချိန်မှာထိုက်တဲ့လောက်ခွန်ကြီးတို့ကိလေသာကင်းကောင်းကင်းမယ်သို့တော့တရားကထွက်လာရင်ဒုံရင်ဒုံရင်နဲ့လောဘဒေါသကြီးမြဲကြီးတဲ့ပုံကိုယ်တွေဟာအဲ့လိုရည်ရွယ်ချက်ငါဆွေးတွေသိတ်တန်တဲ့စိတ်နဲ့တွားပြီးတော့အာထုတ်တာပါဒါဟာခွန်ကြီးတို့အရေးကြော်ပဲရှိပါတယ်အရေးကြီးကောင်းခြင်းလို့ရှိရင်သောသောကပြောတယ်နိဗ္ဗာန်ကိုလိုချင်ရင်သောတာပန်ဖြစ်အောင်ကြိုးစားရတယ်သောတာပန်ဖြစ်ခြင်းရင်သက္ကာယဒိဋ္ဌိဆိုတဲ့ငါဆွေးကင်းအောင်လုပ်ရပါတယ်ဘာဝနာထုတ်တယ်ဆိုတာအဲ့ဒီငါဆွေးကင်းအောင်လို့ငါဆွေးတွေပေါင်းအောင်လို့လုပ်နေတာပါဘုန်းကြီးတို့မိမိတို့ရှုမှတ်နေတိုင်းရှုမှတ်ကြည့်ပေါ့ဝင်လေထွက်လေတွေကိုရှုမှတ်နေတယ်ဆိုလို့ရှိရင်နာတိဖြာနေပြီးတော့နာတိဖြာကိုတတိလေးနဲ့စောင့်ကပ်ပြီးတော့တတိဉဏ်ဝိပဿနာဉဏ်လေးနဲ့ကပ်ပြီးတော့ကြည့်လိုက်ဝင်လေလေးထွက်ဝင်လာတယ်ဆိုလို့ရှိရင်အစာအလဲဆုံးတတိလေးထားကြည့်လိုက်နောက်ပြီးတော့ရှိုက်ထုတ်လိုက်တယ်ဆိုလို့ရှိရင်လည်းထွက်လေလေးရဲ့အစာအလဲဆုံးလေးကိုတတိလေးထားပြီးတော့ကြည့်လိုက်အဲ့တော့မှတ်ပါများလာပြီးတမာရီလေးရလာပြီဆိုလို့ရှိရင်ဘာဖြစ်လဲလောကမှာဝင်လေထွက်လေဆိုတဲ့အရှုခံယုတ်တရားနဲ့မှတ်နေတဲ့တတိပြာတန်းနဲ့ဝိပဿနာဉာဏ်တရားဝိပဿနာစိတ်ဒါလေးပဲရှိတယ်။ဩလောကမှာယုံတဲ့သဘောအရှုခံတရားနဲ့ရှုမှတ်တဲ့သဘောတရားနာကျင်တဲ့ဝေဒနာဆိုလို့ရှိရင်လည်းနာကျင်တဲ့ဝေဒနာလေးကိုစွန့်ဆိုင်ပြီးတော့သိနေလို့ရှိရင်နာလာတဲ့သဘောကဒုက္ခဝေဒနာသိနေတဲ့သဘောဝိပဿနာဉာဏ်ကျော်သွားတယ်ဆိုလို့ရှိရင်လည်းဒုက္ခဝေဒနာအလဲလဲဆိုရင်ဥပေက္ခဝေဒနာအဲ့တော့ဝေဒနာလေးကိုစူးစမ်းပြီးတော့ကြည့်နေလို့ရှိရင်ကိုယ်မှာနာယောဂဖြစ်ရင်အဲ့ဒီဝေဒနာတည်ရင်ရွှေဖြစ်ပြောင်းလဲသွားပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဝေဒနာနာလိုက်တာငါနာလိုက်တာငါကိုကြတော့ဘယ်သူမှမပြည့်စုံဘူးငါကိုတော့ပြစ်ထားတယ်ဆိုပြီးနာတာကိုကြောင်းပြပြီးတော့အာဟုတုတွေဖြစ်ရင်အဲ့ဒီဝေဒနာဟာအမိုက်တွေပေးသွားပါတယ်ဒီလိုမှမဟုတ်ဘဲဝေဒနာလေးကိုတတိတိနဲ့စိုက်ကပ်ပြီးတော့ကြည့်နေလို့ရှိရင်ဝေဒနာလေးကပြင်းထန်လာရင်ဒုက္ခဝေဒနာလေးတွေကိုတိုးလာရင်တိုးတဲ့သဘောလေးသိနေတယ်ကျော်ရင်ကျော်သွားတဲ့သဘောပျောက်ကင်းသွားရင်ဒုက္ခဝေဒနာသဘောပျောက်သွားတဲ့သဘောလေးတွေကိုစူးစမ်းပြီးတော့သိနေအဲ့ဒါဝိပဿနာဉာဏ်ဖြစ်ပြီးတော့ဝေဒနာတွေကိုယ့်ကိုရွှေတွေပေးတဲ့သဘောရွှေတဲ့တန်ဖိုးရှိတဲ့ဝိပဿနာဉာဏ်တွေကိုကိုယ့်ကိုပေးရရောက်တယ်တဲ့အဲ့ဒါဘာဖြစ်လဲဒီလိုရှုမှတ်ပါများလာတော့လောကမှာရှုခံတရားနဲ့ရှုမှတ်တဲ့ဒီဉာဏ်တရားဒါပဲရှိတယ်ဆိုတော့ငါဆိုတာမရှိပါလားဝင်လေထွက်လေလေးရှုမှတ်ရင်ရှုခံတရားနဲ့ရှုမှတ်တဲ့ဉာဏ်တရားဝေဒနာကိုရှုမှတ်ရင်ဝေဒနာသဘောတရားလေးရှုခံတရားနဲ့ရှုမှတ်တဲ့ဝိပဿနာဉာဏ်တရားလောကမှာဒါပဲရှိပါလားဆိုရင်ငါမရှိတော့ငါသားမရှိတော့ငါသမီးဆိုတာမရှိတော့လောကမှာယုံနဲ့သဘောလေးပဲရှိတယ်လို့အလိုလိုသိသွားရင်အဲ့ဒါဝိပဿနာဉာဏ်ကျင့်လာတာပါဘုန်းကြီးတို့ငါဆွဲရှိတဲ့အတွက်အကုသိုလ်တွေဖြစ်တာအဓိကကငါကိုဆဲတယ်ငါသားကိုဆဲတယ်ငါသမီးကိုဆဲတယ်ငါသားကိုစော်သားတယ်ဆိုရင်အဲ့ဒီငါပါလာလို့ရှိရင်အကုသိုလ်ကထောင်နေဖြစ်ပြီးတော့လူသက်မှုတွေကျူးလွန်ရင်ကျူးလွန်သွားတာအဲ့ဒါဘာဖြစ်လဲလဲငါဆွဲတယ်များနေလို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကြတော့ငါဆဲတယ်လို့သိမှမြင်တော့သူကသူဆဲလိုက်တဲ့အတန်တက်ကလေးကိုကကြားလိုက်တဲ့နန်တက်ကလေးအဲ့တော့လောကမှာဆဲလိုက်တဲ့အတန်တက်ကလေးနဲ့နန်တရားလေးသူကသူပြီးရင်လည်းဖြစ်ပြက်သွားတယ်ဆိုနှလုံးသားထဲတည်းမဆွဲတော့ငါပြောက်နေတော့ချက်ချင်းတည်းဒေါသတွေမဖြစ်တော့ဖြေနိုင်သွားတယ်။အော်သူလည်းသူကံနဲ့သူခံရမှာပဲ။သူဆဲလိုက်တဲ့အတန်နဲ့ငါရဲ့နှလုံးသားထဲမှာမြဲတမ်းညှိနေတာမဟုတ်သူကသူပျောက်သွားတာပဲဆိုပြီးတော့တရားသဘောလေးဝိပဿနာရှုနေကြကြရင်သိခံနိုင်တဲ့သဘောဖြစ်ပြီးအကုသိုလ်တွေပါပါပါပါသွား။အဲ့ဒီအကုသိုလ်တွေပါသွားတာကငါဆွဲတွေနည်းသွားလို့ငါဆွဲပျောက်ပြီဆိုလို့ချင်းဘုန်းကြီးတို့တောတာပန်ဖြစ်တဲ့နေပါ။ဒါကြောင့်မို့တရားထုတ်တဲ့အခါမှာလည်းပဲငါဆွဲပျောက်ဖို့အတွက်ယုံနယ်ကိုမြင်ဖို့အတွက်အားထုတ်တာဆိုပြီးတော့ဒါမျိုးအရေးအတွေးကောင်းအောင်ကြိုးစားရပါတယ်အရေးအတွက်ဒီအဓိကမကြပါဘူးဒါဆိုလို့ရှင်ဘုန်းကြီးတို့ရည်မှန်းချက်ပန်းနိုင်တဲ့နေဗံကိုမျက်မှောက်ပြုသွားနိုင်တယ်တဲ့ဒီကံတွေကကိုယ်ပိုင်ပစ္စည်းဖြစ်သွားပါတယ်ဒီကံတွေကနေဗံမရောမခြင်းဆွေမျိုးအစ်စ်တွေဖြစ်ပါတယ်ကိုယ်သွားရတော့မှဒီကံတွေကပါတာတဲ့ဒါကြောင့်မို့ယနေ့တက္ကမကြီးတော်ဦးရဲ့မွေးနေ့မှာဘုန်းကြီးကကိုယ်ပိုင်ပစ္စည်းအစ်စ်မှန်ဆိုတဲ့တရားကိုဒါနသီလဘာဝနာသဘောနဲ့အရေးအတွက်အရေးအသွေးသဘောနဲ့ဟောပြီးပါပြီသားတွေသမီးတွေပစ္စည်းဥစ္စာတွေယာတုအာဏာတွေဟာအစ်စ်မှန်မဟုတ်ဘူးတုတ်တန်ဟိုဘက်မှာသူတို့ဘယ်သူမှမလိုက်နိုင်ဘူးသူတို့ကိုအကြောင်းပြုပြီးတော့ငါကောင်းတဲ့ကံတွေယူသွားမှဒီဟာတွေဟာငါ့အတွက်နိဗ္ဗာန်ရောက်တဲ့အကျိုးပေးမှာဆိုတာကိုရှင်းရှင်းလင်းလင်းသိမြင်သွားပါပြီဒီလိုသိမြင်တဲ့အချိန်အရေးသွေးကောင်းတဲ့ဒါနသီလဘာဝနာများကိုဆက်လက်ပြုနိုင်ကြပါစေ။အဲဒီလိုအရေးသွေးကောင်းတဲ့ဒါနသီလဘာဝနာတွေကိုပြုရင်းနဲ့တ တက္ကတိတိတဲ့ငါးဆွဲတွေတစ်ဖြည်းဖြည်းပါပြီးတော့နောက်ဆုံးမှာမဲ့ညင်ဖွညင်ဖြင့်နိဗ္ဗာန်ကိုတည်မြဲစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲယနေ့ပြုတဲ့ကုသိုလ်ဟာနိဗ္ဗာန်ရောက်ချောင်းထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးအားလုံးလိုက်ဆို